to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည့်နှစ်ဇန်နဝါရီလ3ရက်တောက်ကြနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ Flight to Meter 3240 48တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီကနေ့မနေ့ခင်အစီအစဉ်မှုအဖြစ်ကျွန်တော်ရဲမထွန်းကတာဝန်ယူတင်ဆက်ပေးတော့မှာပါ
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်တပ်ဖွဲ့တွေကိုတိုက်ခိုက်မဲ့သူတွေကိုလက်အုပ်မှုယူပြီးပြန်တိုက်မယ်လို့ကာဝေးဝန်ကြီးကပြောပါတယ်ကုလသမဂ္ဂကကျွန်တော်နောက်ခံပေးထားတဲ့လစ်ဗျာအစိုးရကိုကူတိုက်ရေးတူရကီတပ်ဖွဲ့တွေဆီလွတ်ဖို့လွတ်တော်ကအတည်ပြုလိုက်ပါတယ်ဇန်နဝါရီလ4ရက်နေ့ကြာရောက်မယ်မြန်မာလွတ်လပ်ရေးနေ့အတွက်အမေရိကန်ပြည်ထောင်စုကတောင်းလောင်းပေးပို့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့မမျှသတင်းအောင်နဲ့အတူတင်ပြပေးတော့မှာပါခင်ဗျာ
အခုလိုထိတိုက်ရောက်သတင်းတွေအပြီးနားဆင်ရမယ့်သတင်းတော်တစ်ခုမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်အပေါ်အခုလိုတုံ့ပြန်ပြောဆိုရာကိုကြားကြရပါမယ
် He's representing his country, I'm representing my country. We have to do what we have to do. I think he's a man of his word, so we're going to find out, but I think he's a man of his word.
ဒီနေ့မနက်ခင်းမှာသတင်းတွေအပြည့်နားဆင်ရမယ့်အမေရိကန်မြောက်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးနောက်ဆုံးအခြေအနေနဲ့အတူအာဖရိကတိုက်ကနည်းပညာစမ်းသစ်တီထွင်မှုအကြောင်းနဲ့မြန်မာနိုင်ငံကဗစ်တိုးရီးယားအမှုကိုမြန်မာနိုင်ငံလွတ်လပ်တော်ရှိနေများအသင် ILEM ကလိုက်ပါဆောင်ရွက်တော်မူအကြောင်းစတဲ့သတင်းလာတွေအပြင်ကမ္ဘာသတင်းတွေတက်ကမြန်မာပြည်သတင်းတွေကိုလည်းနားဆင်ရပါမယ်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ထုတ်လွှင့်နေတဲ့ဥက္ကဋ္ဌရဲ့မြန်မာအရေးသုံးသပ်ချက်ကျမကြီးကဏ္ဍနဲ့တိုင်းရင်းသားသတင်းလာတွေကိုနားဆင်ကြရမှာဖြစ်ပါတယ်ဒီသတင်းတွေမတိုင်မီတောက်ကြနေမနေ့ပဲနောက်ဆုံးရနိုင်ငံသားသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မတ်မြတ်တစေအောင်တို့ကပြောပြပေးပါမယ်ခင်ဗျာ
အမေရိကန်တပ်ဖွဲ့တွေကိုအနာဂတ်မှာတိုက်ခိုက်လာမှာကိုကြိုတင်ဟန်တားတဲ့အနေနဲ့အမေရိကန်တို့ဘက်ကလက်အုပ်မှုရယူပြီးတိုက်ခိုက်သွားဖို့ပြင်ဆင်ထားကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကကြာသပတေးနေ့မှာပြောပါတယ်အရှေ့လေပိုင်းမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေကိုအီရန်ကကျော်တော်နောက်ခံပေးထားတဲ့လက်နက်ကင်တပ်ဖွဲ့တွေကတိုက်ခိုက်မယ်ဆိုတဲ့အရေးလက္ခဏာတွေတွေ့နေရတယ်လို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ကရှုတ်မြင်နေကြောင်းဝန်ကြီး Esper ကပြောပါတယ်အခြေအနေတွေဟာပြောင်းလဲသွားပြီဖြစ်ကြောင်းဒါကြောင့်မိမိတို့ရဲ့တပ်ဖွဲ့တွေတိုင်းပြည်အကျိုးစီးပွားနဲ့မဟာမိတ်တွေကိုအကာအကွယ်ပေးဖို့အဆင်သင့်ရှိကြောင်းလည်းဝန်ကြီး Esper ကပြောပါတယ်အီရန်ကကြောတော့နောက်ခံပေးထားတဲ့ Khatab Hezbollah လက်နက်ကိုင်အဖွဲ့ကကီရကုဒေတာအတွင်းမှာတိုက်ခတ်ခဲ့တာကြောင့်အမေရိကန် contract ဝန်ထမ်းတဦးသေဆုံးခဲ့တာအပါအဝင်အီရန်ကကြောတော့နောက်ခံပေးထားတဲ့လက်နက်ကိုင်အဖွဲ့တွေကအီရန်နိုင်ငံအတွင်းမှာရှိတဲ့ဒီကမှာခင်ဗျအီရန်နိုင်ငံအတွက်မှာရှိတဲ့အမေရိကန်နဲ့နိုင်ငံတကာတပ်ဖွဲ့တွေကိုမနစ်နိုဝင်ဘာနဲ့ဒီဇင်ဘာလအတွင်းတိုက်ခိုက်မှုပေါင်းဒေသစင်လောက်လုပ်ခဲ့တယ်လို့ဆိုပါတယ်။အဲ့ဒီခါတက်ဖက်ဆိုလာအဖွဲ့ကိုလက်စားချေတဲ့အနေနဲ့အမေရိကန်ကလေကြောင်းကတိုက်ခိုက်ခဲ့တာကြောင့်အီရန်နိုင်ငံဘက်ဒါမှာရှိတဲ့အမေရိကန်တာဝန်ရှိမှအီရန်ကိုထောက်ခံသူတွေကအင်္ဂါနေ့ကစလို့နှစ်ရက်ကြာအကြမ်းဖက်ဆန္ဒပြခဲ့ကြပါတယ်။
ကုလသမဂ္ဂကြောတောင်နောက်ခံပြည်နိုင်ငံတကာတပ်တွေကိုစစ်ကူပေးဖို့တူရကီတပ်တွေကိုလေပြားနိုင်ငံမြို့တော်ထရီပိုလီကိုဆီလို့ရေးတူရကီလွှတ်တော်ကခွင့်ပြုပေးလိုက်ပါတယ်ဒီလိုစီရေးအကူအညီပေးရေးဥပဒေချမ်းကိုကြာတာပရင်းနေကလွှတ်တော်မှထောက်ခံမဲ325မဲကန့်ကွက်မဲ184မဲနဲ့ခွင့်ပြုလိုက်တာဖြစ်တယ်လို့လွှတ်တော်ပြောခွင့်ရမူစတာဖာဆန်တော့ကပြောပါတယ်ဒီဥပဒေချမ်းကိုတူရကီတိုက်ခိုက်ပါတီကြီးတွေကကန့်ကွက်နေတဲ့ကြားမှာပဲလွှတ်တော်ကအတည်ပြုလိုက်တာပါဒီလိုအတည်ပြုလိုက်တဲ့အတွက်တူရကီသမ္မတရီဆက်ထာရစ်အာဒူဝန်အနေနဲ့တပ်တွေကိုလေပြားကိုတစ်နှစ်စီလွခွင့်ရသွားပါတယ်။ဗိုလ်ချုပ်ကြီးခါလီဖာဟက်ဖတာဦးဆောင်တဲ့တပ်ဖွဲ့တွေကမြို့တော်ထရီပိုလီကိုသိမ်းပိုက်နိုင်ရင်အတွက်ရည်ရွယ်ပြီးတော့ကုလသမဂ္ဂကအတိအမှတ်ပြုထားတဲ့ GNA အစိုးရကို2019ဧပြီလတုန်းကစပြီးတော့ထိုးစစ်ဆင်ခဲ့ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာကနှစ်နိုင်ငံခေါင်းဆောင်တွေကြားမှာတူရကီစီရေးကျွမ်းကျင်သူတွေစီလွပေးဖို့သဘောတူစာချုပ်လက်မှတ်ရေးထိုးပြီးတဲ့နောက်မှာလီဗျာဝန်ကြီးချုပ်ဖာယက်ဆာရတ်ကတူရကီအစိုးရကိုစီရေးအရအကူအညီပေးဖို့မြစ်တာရက်ခံခဲ့တယ်လို့သမ္မတအာဒူဝနာပြောပါတယ်။လီဗျာကိုတူရကီတပ်တွေဘယ်တော့စီလွမလဲဆိုတာနဲ့ဘယ်လောက်စီလွမလဲဆိုတဲ့အသေးစိတ်အချက်လက်တွေကိုတော့မသိရသေးပါဘူးရှင်။
အာဖဂန်နစ္စတန်နိုင်ငံဆိုင်ရာညဉ့်ညံ့ဆွေးနွေးပွဲတွေပြန်ဆနိုင်ဖို့သူတို့ရဲ့အကြံဖက်လိုအပ်တွေလျှော့ချမလားမလျှော့ချဘူးလားဆိုတာကိုမေးမြန်းဖို့အာဖဂန်ဆိုင်ရာအမေရိကန်စစ်စစ်ညီနိုင်ရေးမှူးဇာမစ်ခါလီဇာဟာကာတာအခြေစိုက်တာလီဘန်အထူးကိုယ်စားလှယ်နဲ့အခုသတင်းပတ်နောက်ပိုင်းမှာတွေ့ဆုံမှုရှိနေပါတယ်တွေ့ဆုံမှုပြုလုပ်မယ့်အကြောင်းကိုတော့ခါဘူးမြို့မှာရှိတဲ့အမေရိကန်တန်ယုံကအမည်မဖော်လိုတဲ့အရာရှိတဦးကဂျာတာရီနေမှာပြောကြားလိုက်တာပါအာဖဂန်မြို့တော်မှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းကိုတာလီဘန်တို့ကတက်ခတ်ခဲ့တာကိုလက်စားချေတဲ့အနေနဲ့စစ်စစ်ညီနိုင်ရေးမှူးခါလီဇာကတာလီဘန်တို့နဲ့တွေ့ဆုံဆွေးနွေးမှုတွေကိုပြီးခဲ့တဲ့သတင်းပတ်3ပတ်လောက်မှာရပ်ဆိုင်ထားကြတာပါဒီဇင်ဘာ12ရက်နေ့ကကာတာနိုင်ငံဒိုဟာမြို့မှာနောက်ဆုံးပြုလုပ်ခဲ့တဲ့တွေ့ဆုံမှုအတွင်းအာဖဂန်နိုင်ငံဘွားအမေရိကန်စစ်စစ်ညီနိုင်ရေးမှူးခါလီဇတ်က ပြစ်ခတ်ရက်စဲရေးအတွက်ခေါင်းဆောင်တွေနဲ့ပြန်တိုင်ပင်ဖို့ဒါမှမဟုတ်ငင်းချမ်းရေးစကားဝိုင်းကိုတက်နိုင်ရေးအတွက်အကြမ်းဖက်မှုတွေလျှော့ချပေးကြဖို့တာလီဘန်ကိုယ်စားလှယ်အဖွဲ့ကိုပြောကြားခဲ့တာပါ။အမေရိကန်တို့ရဲ့တောင်းဆိုချက်တွေကနိုင်ငံခြားတပ်ဖွဲ့တွေပေါ်အကြမ်းဖက်တိုက်ခိုက်နေတဲ့တွေကိုလျှော့ချဖို့တာလီဘန်အဖွဲ့အတွင်းမှာဆွေးနွေးပြီးခဲ့ကြောင်းတာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကအခုသတင်းဖတ်အစောပိုင်းမှာပြောခဲ့ပါတယ်။ဒါပေမဲ့တာလီဘန်အဖွဲ့အနေနဲ့အာဖဂန်တနင်္ဂနွေအတိုင်းအတာနဲ့အပြစ်ခတ်ရက်စဲရေးကြေညာဖို့အစီအစဉ်မရှိကြောင်းမူဂျာဟစ်ကပြောပါတယ်။
ယူကရိန်းနိုင်ငံအမေရိကန်တန်ယုံဒုတိယအကြီးအကဲခရစ်စတီနာကေဗီယန်ကိုယူကရိန်းနိုင်ငံဆိုင်ရာယာယီအမေရိကန်သံမတ်ကြီးအဖြစ်တာဝန်ပေးရလိုက်ပါတယ်။ယူကရိန်းပေါ်မှာထားရှိတဲ့အမေရိကန်ဆိုင်ရာမူဝါဒတွေဘာမှပြောင်းလဲမှာမဟုတ်ဘူးလို့ဇန်နဝါရီလ2ရက်နေ့နေ့စွဲနဲ့ Facebook ပေါ်မှာတင်ထားတဲ့ video file မှာယာယီသံမတ်ကြီးကေဗီယန်ကပြောပါတယ်။ယူကရိန်းနိုင်ငံအချုပ်အခြာအာဏာနဲ့နေမည်တည်တံ့ခိုင်မြဲရေးပြန်လည်တည်ဆောက်ရေးလုပ်ငန်းတွေမှာဆက်လက်အကူအညီပေးသွားဖို့အမေရိကန်တန်ယုံအနေနဲ့ယူကရိန်းအစိုးရနဲ့ဆက်လက်အနီးကပ်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။ Miss Kevian တို့2019ခုနှစ်မေလကယူကရိန်းဆိုင်ရာအမေရိကန်သံမတ်ကြီးဖြစ်စတင်တာဝန်ထမ်းဆောင်ခဲ့တဲ့အရင်သံမတ်ကြီးဟောင်း William Taylor နေရာမှာယာယီအစားထိုးခံအပ်လိုက်တာပါ။ယူကရိန်းကိုအကူအညီပေးရေးသမ္မတ Trump ကသူ့ပြိုင်ဘက်ဒုသမ္မတဟောင်း Joe Biden ရဲ့သားနဲ့ပတ်သက်တဲ့ကိစ္စတွေကိုစုံစမ်းပေးဖို့ဖိအားပေးခဲ့တဲ့အတွက်သမ္မတကိုအေးအေးယူယူစုံစမ်းစစ်ဆေးမှုကြားနာပွဲတွေမှာသံမတ်ကြီးဟောင်း William ဟာတက်တီထွက်ဆူထားပါတယ်ယူကရိန်းကိုပေးမဲ့စီးရီးအကူအညီတွေဆိုင်းငံ့ပြီးတော့ယူကရိန်းသမ္မတဇီလန်စကီကိုအင်ပီရိုကိုဖိတ်ခေါ်ဖို့သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ကယူကရိန်းရဲ့နဲ့အမေရိကန်ကြားဆက်ဆံရေးကိုထိခိုက်စေတယ်လို့လည်းကြားနာပွဲအတွင်းမှာတန်မတ်ဂျီဟောင်းဝီလျံကဝေဖန်ပြောဆိုခဲ့ပါတယ်သူ့ရဲ့တန်အမတ်ယာဒူးတက်တန်ကဇန်နဝါရီအစောပိုင်းမှာကုန်ဆုံးမှာဖြစ်ပေမဲ့သူ့ကိုယာဒူးတက်တန်ဆက်ပြီးတော့မတိုးပေးတော့တာပါ
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနိုင်ရွက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ
်ဒီ American တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာစနဝိုင်းလာ၄ရက်နေ့မှာကြာရောက်တဲ့မြန်မာလွတ်လပ်ရေးနေ့အတွက်အမေရိကန်ပြည်ထောင်စုကိုစားနိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကစနဝိုင်းလာ၄ရက်နေ့ရက်စွဲနဲ့တဝန်လွှာပေးပို့လိုက်ပါတယ်။စနဝိုင်းလာ၄ရက်နေ့မှာကြာရောက်တဲ့မြန်မာလွတ်လပ်ရေးနေ့အတွက်မြန်မာပြည်သူတွေထံစွန့်မှုန်ကောင်းပို့သပါကြောင်းတဝန်လွှာမှာရေးသားထားပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်များစွာကလှုပ်ဆောင်ခဲ့တဲ့အတိုင်းမြန်မာနိုင်ငံမှာလက်ရှိဆောင်ရွက်နေတဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးအမျိုးသားရင်ကြားစစ်ရေးနဲ့စီးပွားရေးပြည်ပြင်ပြောင်းလဲရေးတို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်ကူညီပံ့ပိုးပြီးလက်တွဲလှုပ်ဆောင်သွားမယ်လို့လည်းသတင်းလာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာငြိမ်းချမ်းမှုဒီမိုကရေစီနဲ့ကျော်ဝချမ်းသာမှုတွေရရှိပြီးလူတိုင်းဂုဏ်သိက္ခာနဲ့လူအခွင့်အရေးတွေရရှိရေးအတွက်အမေရိကန်ပြည်ထောင်စုအနေနဲ့အစိုးရအရဖက်လူမှုအဖွဲ့အစည်းလူငယ်တွေနဲ့လက်တွဲဆောင်ရွက်သွားမယ်လို့မြန်မာလွတ်လပ်ရေးနေ့အတွက်ပြောပို့တဲ့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေးရဲ့သတင်းလာမှာရေးသားထားပါတယ်။လာမယ့်နှစ်သစ်မှာမြန်မာနိုင်ငံသူနိုင်ငံသားအားလုံးငြိမ်းချမ်းပြီးတာယာဝါပြောနိုင်ကြပါစေလို့လည်းအဆုံးသတ်မှာဝန်ကြီးပွန်ပေယိုကဆုတောင်းမြတ်တာပို့သထားပါတယ်။ဇန်နဝါရီလ၄ရက်နေ့ဟာမြန်မာနိုင်ငံအင်္ဂလိပ်ကိုလိုနီလက်အောက်ကလွတ်မြောက်ခဲ့တဲ့82နှစ်မြောက်လွတ်လပ်ရေးနေ့ဖြစ်ပါတယ်။
တရုတ်နိုင်ငံမှာဒီမိုကရေစီရေးအတွက်တိတ်တဆိတ်စုဝေးပွဲတွေမှာပါဝင်ခဲ့သူရှေ့နေတွေနဲ့တက်ကြွလှုပ်ရှားသူတဒါဇင်ကျော်ဟာ2019ခုနှစ်ကုန်ပိုင်းရက်တွေမှာဖမ်းဆီးခံရတာဒါမှမဟုတ်ပျောက်ဆုံးနေကြတယ်လို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်2012သမရစီချင်းပိန်အာနာရယူခဲ့တဲ့နောက်ပိုင်းတရုတ်အစိုးရကနိုင်ငံသားလွတ်လပ်ခွင့်ကိုအပြင်းထန်ဖိနှိပ်ထားခဲ့တာပါအခုနောက်ဆုံးနှိမ်နင်းထားတာကတော့ပြီးခဲ့တဲ့ဒီဇင်ဘာလကဖူကျန်းပြည်နယ်ရှမန်မြို့မှာဒီမိုကရေစီရေးလှုပ်ရှားသူတွေဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်စုဝေးခဲ့တုန်းကဖြစ်တယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့သူတေတီဝမ်ယာကီကပြောပါတယ်တရုတ်အစိုးရကသူတို့နဲ့သဘောထားကွဲလွဲသူထင်ရှားတဲ့ဒီမိုကရေစီအရေးလှုပ်ရှားသူအတိုက်အခံတွေကိုအစဉ်အလာရနိုင်ငံတကာမီဒီယာတွေအာရုံစိုက်မှုညှော့နေလေးရှိတဲ့ Christmas နဲ့နှစ်ကူးကာလကိုရွေးပြီးတော့ပြည်ထောင်ချမှတ်လေးရှိတယ်လို့လည်းသူတေတီဝမ်ကပြောပါတယ်။ဘေကျင်းမြို့ကတက်ကြွလှုပ်ရှားသူရှေ့နေဒင်းဂျိုရှီဟာလည်းရှေ့နေလိုက်စင်ရုပ်သိမ်းခံထားရပြီးတော့အာဂရီလိုက်စားတဲ့အာဏာပိုင်တွေကိုဆန့်ကျင်ဆန္ဒပြခဲ့တဲ့အတွက်ဒီဇင်ဘာ26ရက်နေ့ကထောင်ဒဏ်ချမှတ်ခံထားရတယ်လို့တရုတ်လူအခွင့်အရေးကာကွယ်သူတွေကပြောပါတယ်။အလားတူရှန်တောင်းမြို့ကရှေ့နေလိုက်စင်ရုပ်သိမ်းခံထားရတဲ့ရှေ့နေအနည်းဆုံး9ဦးကိုလည်းစုံစမ်းမေးမြန်းဖို့ဖမ်းဆီးထိန်းသိမ်းပြီးတော့နောက်မှလွှတ်ပေးလိုက်တာပါ။အခုနောက်ဆုံးနှိမ်နင်းခဲ့တဲ့ဒီဇင်ဘာလစုဝေးပွဲကလူနည်းစုဆွေးနွေးပွဲသာဖြစ်ပြီးတော့တရုတ်အစိုးရကဒီလိုတီးတဲ့လူနည်းစုစုဝေးတာတောင်မှသီးမခံမှုဆိုတာကိုပြန်လိုက်တာပဲလို့ Amnesty International လူငယ်ချမ်းသာကွင်းအဖွဲ့သူတေတီ Patrick Phona ပြောပါတယ
်။လက်ကဘာဘော်ကိုလူမပါတဲ့အာကာသယာဉ်ဆင်းသက်နိုင်ဖို့မနေ့ကစူးစမ်းတာမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက် အခုနှစ်2020ခုနှစ်အတွင်းမှာဆင်းသက်နိုင်ဖို့ထပ်မံကြိုးစားသွားမယ်လို့အိန္ဒိယအာကာသအစီအစဉ်အကြီးအကဲကဗုဒ္ဓနေမှာပြောကြားလိုက်ပါတယ်လာမယ့်နှစ်ပြင်ပေါ်ကိုချန္ဒရာယန်3အမျိုးအစားအာကာသယာဉ်အဆင်ပြေချောမွေ့စွာဆင်းသက်နိုင်ရေးအတွက်လိုအပ်တဲ့အစီအစဉ်တွေကိုစတင်ဆောင်ရွက်နေပြီလို့အိန္ဒိယအာကာသသုတေသနဌာနအကြီးအကဲ K Sivan ကသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်တာပါအခုနှစ်မကုန်ခင်မှာလာမယ့်နှစ်ပြင်ပေါ်ကိုဆင်းသက်နိုင်ဖို့ကြိုးစားမှာဖြစ်ပေမဲ့နောက်နှစ်ထဲရောက်ကောင်းရောက်သွားနိုင်တယ်လို့လည်း Mr. Sivan ကပြောပါတယ်ဒါပေမဲ့အာနာပိုင်နေအနေနဲ့နိုဝင်ဘာလလောက်မှာဆင်းသက်နိုင်ဖို့အကြံပြင်းစီစဉ်ဆောင်ရွက်နေတယ်လို့ခမန်းပြောဆိုနေကြပါတယ်။အိန္ဒိယဟာရုရှား၊အမေရိကန်နဲ့တရုတ်နိုင်ငံတို့ပြီးရင်လကိုဘော်ကိုဆင်းသက်နိုင်တဲ့လေးနိုင်ငံမြောက်ဖြစ်လာရုံနဲ့မကဘဲအကုန်ကျတက်တာစွာနဲ့အာကာသကိုတွားရောက်နိုင်တဲ့အင်အားကြီးနိုင်ငံဖြစ်လာဖို့စူးစမ်းဆောင်ရွက်နေတာပါ။မနစ်စက်တင်ဘာလကလွတ်တင်လိုက်တဲ့ Chandrayaan-2 အမျိုးစာအာကာသယာဉ်ကတော့လမျက်နှာပြင်ပေါ်ကိုပြက်ကျပျက်စီးသွားခဲ့ပါတယ်။ဒါပြင်အိန္ဒိယဟာ2022ခုနှစ်မှာလကဘာပေါ်ကိုလူပါတဲ့အာကာသယာဉ်ဆေလွတ်နိုင်ရေးစီစဉ်နေတာမှာအဲ့ဒီအစီအစဉ်မှာပါဝင်မဲ့အာကာသယာဉ်မူလောင်၄ဦးခါအခုချိန်မှာရုရှားနိုင်ငံမှာတင်နန်းတက်နေကြတယ်လို့ဆိုပါတယ်
။အော်စတြေးလျနိုင်ငံအရှေ့ပိုင်းမှာတော်မီတွေဆက်လက်လောင်ကျွမ်းနေတာကြောင့်မဲလာခူထာမြို့ဒေသခံတွေနဲ့ဆက်သွယ်ပြတ်တောက်နေပါတယ်။ဒီတစ်ပတ်အစောပိုင်းကပဲပြည်내ကံယူတန်းတစ်လျှောက်ကနေထွက်ပြေးလာသူထောင်ပေါင်းများစွာကိုဩစတြေးလျစစ်တပ်ကအကူအညီပေးခဲ့ပါတယ်။ရေစားနှက်ရိခါလောင်စာနဲ့ဆေးပညာရှင်တွေကိုလည်းရေတပ်တင်မောတွေနဲ့အဲ့ဒီတော်မီလောင်ရဒေသတွေကိုဆေးလွတ်ခဲ့ပါတယ်။အခုဆက်သွယ်ပြတ်သွားတဲ့မြို့ကလေးကလူရပေါင်းများစွာကိုကယ်တင်ဖို့ရေတပ်စစ်တင်မောတွေဆေးလွတ်လိုက်ပြီးဖြစ်ပါတယ်။ဩစတြေးလျရဲ့ဒီနေ့နေရာဒီမှာစောစောစီးစီးနဲ့အကြီးအကျယ်လောင်ကျွမ်းနေတဲ့ဒီတော်မီကိုမှတ်တမ်းရအဆိုးဝါးဆုံးတော်မီဖြစ်ဩစတြေးလျအာဏာပိုင်တွေကတရားဝင်သတ်မှတ်လိုက်ရပြီးဖြစ်ပါတယ်။
Direct from Washington, the voice of America, VOA.
တော့ကြာနေပါနဲ့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့မတ်မြတ်တဆင်အောင်တို့ပြောပြခဲ့တာပါအခုတော့သတင်းလော်ရီကိုနားဆင်ကြရပါမယ်ပထမဆုံး American နဲ့မြောက်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးနောက်ဆုံးအခြေအနေကိုနားဆင်ကြရပါမယ်မြောက်ကိုရီးယားကောင်ဆောင် Kim Jong-un ကနျူကလ িয়ার နဲ့တာဝေးပစ်တုံးကြီးစမ်းသပ်ပြုလုပ်မှုကိုယ်တဘောနဲ့ကိုရထားတာကိုဆက်ပြီးစောင့်ထိန်တော့မှာမဟုတ်ဘူးလို့ကြေညာထားပါတယ်။နျူကလ িয়ার ရေးဆွေးနွေးပွဲနဲ့ပတ်သက်လို့ American ဘက်ကပြောပြောင်းတဲ့ရည်တည်ချက်မပြဘူးဆိုရင်ထိတ်လန့်ပွဲတုံ့ပြန်ချက်တွေနဲ့သာကြုံတွေ့ရလိမ့်မယ်လို့လည်းကင်ဂျုံအူးကသတိပေးထားပါတယ်။ဒါပေမဲ့လည်းစစ်ဆင်ညှိနှိုင်းမှုတွေဆက်မလုပ်တော့ဘူးလို့လည်းတရားဝင်မပြောသေးတဲ့အကြောင်း VOA သတင်းထောက် Bill Gallo Seoul မြို့ကနေသတင်းပေးပို့ထားတာကိုကိုညံဝင်းအောင်ကတင်ပြမှာဖြစ်ပါတယ်ခင်ဗျာ
။နျူကလ িয়ার ဒါမှမဟုတ်အရေးပါတဲ့ဒုံးကျည်စမ်းသပ်ပြစ်လွတ်မှုတွေကိုမြောက်ကိုရီးယားကပြန်စတော့မယ်လို့အရှင်းဆုံးပြောလိုက်တဲ့သဘောဖြစ်ပါတယ်။နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေကိုယ်သဘောနဲ့ကိုယ်ရထားတာကိုလိုက်နာတော့မှာမဟုတ်ဘူးလို့ကင်ဂျွန်အွန်းကပြောပါတယ်။နျူကလ িয়ার လက်နဲ့တားဆီးရေးအားကောင်းတဲ့အစီအစဉ်ကိုဆက်လုပ်မယ်လို့ကင်ကအကင်မာပြောထားပြီးအတိအကျပြောမထားတဲ့ထိတ်လန့်ပွဲတကယ်လှုပ်ဆောင်ချက်တွေကိုမြင်ရလိမ့်မယ်လို့လည်းသူကသတိပေးထားပါတယ်မြောက်ကိုရီးယားကအခုလိုချင်းချောက်တာကိုအရေးမပါတဲ့သဘောမျိုးအမေရိကန်သမ္မတဒိုနယ်ထရန့်က2019တည်းတောက်လျှောက်လှုပ်လာခဲ့တာပါ
He's representing his country I'm representing my country we have to do what we have to do I think he's a man of his word
သူကလည်းသူ့တိုင်းပြည်ကိုကိုစားပြုတယ်ကျွန်တော်ကလည်းကျွန်တော်တိုင်းပြည်ကိုကိုစားပြုတယ်ကျွန်တော်တို့ကကိုလို့ဆရာရှိတာကိုလုပ်ရမှာပဲသူကစကားတည်တဲ့လူတယောက်လို့ကျွန်တော်ထင်တယ်ဆိုတော့ကြည့်သေးတာပေါ့လေဒါပေမဲ့သူကပြောတဲ့အတိုင်းလုပ်မဲ့သူလို့ထင်ပါတယ
်။သမ္မတထရန့်ပြောသွားတာပါ။ကင်ဂျွန်အွန်းကအချင်းချင်းချင်းချောက်ခဲ့ပေမဲ့လက်တွေမှာအကန့်အသတ်နဲ့သာလှုပ်ပစ်ခဲ့တာပါ။အမေရိကန်ကတောင်ကိုရီးယားကိုလက်နက်ရောင်းတာပူးတွဲစီးရေးလေ့ကျင့်မှုဆက်လုပ်နေရင်သူ့အနေနဲ့တိုက်ချင်းပစ်ပယ်တင်းတပ်တို့ ICBM နဲ့နျူကလ িয়ার စမ်းသပ်မှုတွေလုပ်မယ်လို့ကင်ကပြောပါတယ်။ဒါကဘာလဲဆိုတော့တောင်းဆိုမှုတွေများနေရင်တော့မှစကားပြောဖို့လမ်းဖွင့်ထားတယ်ဆိုတာပြနေတဲ့သဘောလို့တောင်ကိုရီးယားနှစ်နိုင်ငံပြန်လည်ပေါင်းစည်းရေးတက္ကသိုလ်ကနိုင်ငံရေးသွန်သက်သူချိုဟန်ဘွန်းကမြင်ပါတယ
်ခေစုတ်တင်နန် As long as the so-called hostile US policy continues there will be no denuclearization
ရန်လိုတယ်လို့ပြောနေကြတဲ့အမေရိကန်မူဝါဒတွေဆက်ရှိနေသေးတော့နျူကလ িয়ার ဖျက်သိမ်းရေးဆိုတာကလည်းဖြစ်လာမှာမဟုတ်ပါဘူးအမေရိကန်ကသာရန်မလိုတော့ဘူးဆိုရင်နျူကလ িয়ার ဖျက်သိမ်းရေးဖြစ်လာမှာပါ
အမေရိကန်ကိုခရစ်စမတ်လက်ဆောင်ပို့မယ်လို့မြောက်ကိုရီးယားကချိန်ချောက်ခဲ့တာကိုလည်းလက်တွေ့အကောင့်ထဲမပေါ်ခဲ့ဘူးလို့ချိုဟန်ဘွန်းကထောက်ပြပါတယ်
။ဘာလို့တောင်ပုန်ကန်
For the time being nothing is going beyond the red line.
လက်ရှိအချိန်မှာကတော့အန်ဒီယဲစီကိုကြော်လွန်လှုပ်ဆောင်နေတာဘာမှမရှိသေးပါဘူး
။ကင်ဂျွန်အွန်းဘက်ကနျူကလ িয়ার လက်နက်ပြသိမ်းရေးကို အရင်သဘောမတူရင်ဖိတ်ဆို့တန်ခတ်မှုတွေပြန်ရုပ်သိမ်းမှာမဟုတ်ဘူးလို့ထရန့်ကအခုချိန်ထိငင်းဆန်နေစေဖြစ်ပါတယ်ဘိုဒူးနေကသူ့ရဲ့ပြောစကားထဲမှာတော့တိတ်ပြီးအချိန်ဆောက်တော့မှာမဟုတ်ဘူးဆိုတာမျိုးခင်ဂျွန်အွန်းကပြောထားပုံရပါတယ်ခင်ဗျာ
ကိုညာဝဲအောင်ပြောပြသွားတာပါအာဖရိကတိုက်အတွင်းကပြဿနာခက်ခဲပေါင်းစုံကိုဖြေရှင်းပေးနိုင်မယ်ဒီပညာပိုင်းဆိုင်ရာတီထွင်စမ်းသပ်မှုတွေဟာ2020ခုနှစ်အတွင်းမှာတိုးမြင့်ထွက်ပေါ်လာလိမ့်မယ်လို့မျှော်လင့်ရပါတယ်အဲ့ဒီတဲကဥပမာတစ်ခုအနေနဲ့စာပတ်တပ်သူတွေအတွက်စီးပွားရေးလုပ်ငန်းရှင်တွေကသူတို့ပစ္စည်းတွေကိုအတန်းနဲ့သွင်းပြီးပြောပြပေးတဲ့တယ်လီဖုန်း application တစ်ခုကို2019ခုနှစ်အတွင်းမာလီနိုင်ငံမှာတီထွင်လိုက်တဲ့ဒီပညာသစ်ဖြစ်ပါတယ်ဒီကြောင် view သတင်းထောက်မာရီယာမာဒီယယ်လိုသတင်းပြပထားတာကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ခင်ဗျာ
မာလီနိုင်ငံအတွင်းလမ်းဘေးမှာဈေးဆိုင်ဖွင့်ရောင်းချနေသူအာတာတမ်ဘဲလီဟာပညာကိုကောင်းစွာသင်ကြားခွင့်ရခဲ့သူမဟုတ်ပါဘူးဒါပေမဲ့တယ်လီဖုန်းနဲ့သုံးလို့ရတဲ့ application ကြောင့်သူ့လုပ်ငန်းအတွက်အလွယ်တကူအသုံးချလို့ရနိုင်မယ်နီလန်ကိုတွေ့ရှိသွားပါတယ
် phone plan le mobile be phone be namasa be anana fene be no
ဒါရီကအင်မတန်နှစ်သက်ဖွယ်ကောင်းတဲ့တည်တည်ပဲပါမဲနေရလိမ္မော်သီးပဲပန်းသီးတွေနဲ့ငပြောသီးတွေပါပါတယ်။နည်းနည်းသီးလည်းပါပါတယ်ဆိုတာကိုလည်းပြောပြစီ။ဒီကနေ့တော့ရှင်တို့စိတ်တိုင်းကြစီမဲ့အသီးတွေအကုန်ရှိပါတယ်။တတရမြောက်တကားကိုကြော်လိုက်တာနဲ့ကျမဆိုင်ကိုတွေ့ရပါမယ်
။စမတ်ဖုန်းကိုအသုံးပြုပြီးသူရောက်ချနေတဲ့တည်တည်တွေနဲ့ဆိုင်တီရှိရာကိုမာလီနိုင်ငံထဲမှာပြောနေကြတဲ့ဘန်ဘာရာဘာသာစကားနဲ့အဒါတန်ဘဲလီကသူ့ဖောက်တဲ့တွေကိုအတန်သွင်းပြီးရှင်းပြတာအပြင်တည်တည်တွေကိုပါဓာတ်ပုံရိုက်ပြီးပို့ပေးနေတာပါ။ပြင်သစ်စကားမတတ်တဲ့သူ့လိုလူအတွက်ပြင်သစ်ဘာသာစကားအများစုပြောနေကြတဲ့အာဖရိကနိုင်ငံအတော်များများကလူတွေအတွက်သူအခုအသုံးပြုနေတဲ့ Linali application ကအသုံးပြုသူတွေကိုအဆင်ပြေစေတယ်လို့အဒါတမ်ဘဲလီကပြောပါတယ
်။နေရလေလန်စီဘာမနာငါဘာလာမာရာကမ်ဘာလာကမ်မေဘာလ
ာ Linali app ထဲမှာဘန်ဘာရာနဲ့ဆူနီကစ်အပါဝင်ဘာသာစကားအလုံးကြီးမှရှိရာကြောင့်ကျမဘာသာကျမပဲဖုန်းထဲမှာထည့်လိုက်တာပါ
။ဒီ application ကိုတီထွင်သူမာမာဒူဂူရိုစီတီဘေးဟာIT နည်းပညာဆိုင်ရာအင်ဂျင်နီယာတဦးဖြစ်ပြီးကြောင်းတက်ပြီးပြင်သစ်ဘာသာစကားကိုသင်ကြားခွင့်မရကြသူတွေအပါအဝင်စာရေးစာဖတ်မလုပ်တတ်သူဒေသခံတွေအဆင်ပြေစေဖို့ရည်ရွယ်ပြီးဒီ application ကိုတီထွင်ခဲ့တာလို့ပြောပါတယ
်။ Beaucoup de personnes installent se font installer des outils parce que eux-mêmes ils ne peuvent pas.
လူအတော်များများကတော့ဒီ application ကိုကိုယ်တိုင်မထည့်တတ်ကြတဲ့အတွက်တခြားတယောက်ကသူတို့ကိုထည့်ပေးကြရပါတယ်။အဲဒါကိုစဉ်းစားပြီးသူတို့ဘာလုပ်နေလဲဆိုတာကိုသိနိုင်အောင်အတန်နဲ့ထည့်ဖို့ထည့်နည်းကိုဒီတော့ကံဘာသာစကားတစ်ခုချင်းစီနဲ့ရှင်းပြပေးထားပါလေ
အခြေခံကြတဲ့ကိုယ့်ရဲ့ကိုယ်ရေးအချက်လက်ထက်တာလောက်တောင်းလူတချို့အတွက်အခက်အခဲရှိကြတယ်လို့စီဒီဘေးကပြောပါတယ
် on sait écrire en main de façon écrite son profil mais si on ne sait pas le faire
ça y est တဲ့ဆိုရင်တော့ရေးလို့ရပါတယ်မရေးတတ်ဘူးဆိုရင်လည်းအတန်သွင်းလို့ရပါတယ်အတန်သွင်းပြီးရင်တော့အဲ့ဒီအတန်ကိုပို့လိုက်လို့ရပါတယ်ကိုယ့်ရဲ့ထင်မြင်ချက်တွေကိုလည်းအတန်နဲ့ပဲတုံ့ပြန်လို့ရနိုင်ပါတယ်တကယ်တော့ဒီ application နဲ့မှာစာတလုံးမှမရေးရပဲကြိုက်တာကိုလုပ်လို့ရနိုင်ပါတယ်
ဒီ application ပေါ်မလာခင်တော့မာလီနိုင်ငံမှာစီးပွားရေးလုပ်ကင်သူတွေဟာသူတို့လုပ်ငန်းလဲပတ်နိုင်ဖို့တငယ်ချင်းတွေမိသားစုတွေကတဆင့်သူတို့လုပ်ငန်းအကြောင်းကိုတယောက်စကားတယောက်နာပုံစံမျိုးတဖြည်းဖြည်းချင်းဖြန့်ကြရတာပါဘမာကိုမြို့မှာမော်တော်ဆိုင်ကယ်အယောင်ဆိုင်ဖွင့်ထားတဲ့ပူပါကာစီဒီကီကွိုက်တာလို့လုပ်ငန်းရှင်တွေအတွက်တော့ဒီ application ကသူ့လုပ်ငန်းကိုလုံးဝပြောင်းလဲသွားစေတယ်လို့ဆိုပါတယ
် J'utilise Linali vraiment mon chiffre d'affaires a augmenté à 5%
Linali application ကိုစသုံးပြုကြတဲ့ကဆိုင်ရအယောင်တက်လာပါတယ်။အရင်ကဆိုဒီနေ့မှာစိုက်ကယ်50ရောင်းဖို့အင်မတန်ခဲရင်ပေမဲ့အခုဆိုရင်အစီး20လောက်ကိုအသာလေးရောင်းချနေနိုင်ပါပြီ
။ကုလသမဂ္ဂရဲ့အဆိုအရမာလီနိုင်ငံရဲ့သုံးပုံတပုံသာစာရေးတာဖတ်တတ်တယ်လို့ဆိုပါတယ်။အခုချိန်မှာတော့ဒီ application ကိုအသုံးပြုသူ 9,300 လောက်ရှိနေပြီးသုံးဆွဲသူ 2,000 ကျော်တဲ့အခါသူ့အနေနဲ့ဒီ application ကိုတီထွင်တဲ့အတွက်အမြတ်အစွန်းရနိုင်လိမ့်မယ်လို့CDB ကပြောပါတယ်ခင်ဗျာ
။ဟုတ်ပါရှင်များရှင်။2020နှစ်သစ်တည်းမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပဖို့ရှိနေတာမို့လွတ်တော်ကိုယ်စားလှယ်တွေကိုလူလူကနောက်တစ်ကြိမ်ရွေးချယ်ကြရအောင်ပါ။ဥပဒေပြုရေးမှာအခရာကျတဲ့လွတ်တော်ကိုယ်စားလှယ်တွေအနေနဲ့ပြီးခဲ့တဲ့2019မှာရောဘာတွေစွမ်းဆောင်နိုင်ခဲ့ကြပါသလဲ။ဘယ်လိုအခက်အခဲတွေစိန်ခေါ်မှုတွေကြုံခဲ့ရသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာပြန်တုံ့သက်ကြည့်ကြရအောင်ပါရှင်။လူလူကမဲပေးရွေးချယ်ခဲ့ကြတဲ့ကိုယ်စားလှယ်တွေအနေနဲ့ကိုယ့်ရဲ့မျှော်လင့်ချက်တွေဆန္ဒတွေကိုဘလောက်ထိဖြည့်ဆည်းပေးနိုင်ခဲ့ပြီလဲလို့ယူဆကြပါသလဲ။သောတာရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းတက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြပါလို့တခါတည်းဖိတ်ခေါ်ပါရစေ။View American တန်ခါအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဆက်လက်ပြီးမြန်မာနိုင်ငံဆိုင်ရာသတင်းတစ်ပုဒ်ကိုနားဆင်ရပါမယ် Victoria မြို့အတွက်တရားမျှတမှုပေါ်ပေါက်ရေးကိုမြန်မာနိုင်ငံလွတ်လပ်သောရှေ့နေများအသင်း ILAM ကစတင်ဆောင်ရွက်တော်မှာပါ ILAM ကိုအမှုအပ်ခဲ့တဲ့တရားလူဖြစ်သူစာရေးဆရာထင်လင်းဦးကလည်းတရားဥပဒေအထက်မှဘယ်သူမှမရှိရဘူးဆိုတာသိကြစေဖို့အတွက်တည်မှုမှာလိုက်ပါဆောင်ရွက်တာလို့ဆိုပါတယ်ဒီအကြောင်းပြေဆုံးကို View သတင်းတော်စုစုကမေးမြန်းပေးပို့ထားပါတယ်ခင်ဗျာ
နေပြည်တော် Western Hill ပုဂ္ဂလိကမူကြိုအကြောင်းကဗစ်တိုးရီးယားလို့နာမည်ဟွက်ပေးထားတဲ့သုံးနှစ်အရွယ်မိန်းကလေးလိမ်မိုင်းဆိုင်ရာစော်ကားခံရတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့လှုပ်ဆောင်မှုတွေဟာဥပဒေနဲ့မညီတဲ့အတွက်ရဲတပ်ဖွဲ့အနေနဲ့တာဝန်ယူတာဝန်ခံမှုအပါအဝင်အမှုမှန်ပေါ်ပေါက်ဖို့စတင်လှုပ်ဆောင်သွားတော့မှာဖြစ်ကြောင်းတရားလွတ်တော်ရှင်နေဦးသိန်းတန်းဦးကပြောပါတယ
်ပထမတစ်ချက်ကတော့အမှုမှန်ပေါ်ပေါက်ရေးကျွန်တော်ဆက်လက်ဆောင်ရမယ်ဒုတိယတစ်ချက်ကတော့ကလေးအပေါ်မှာပြစ်မှုကျူးလွန်ထားတဲ့လူတွေကျွန်တော်ပြစ်မှုကြောင့်ရတရားဆွဲတတိယချက်ကတော့ကလေးနဲ့မိသားစုတွေကျွန်တော်တို့နေနာကြီးတရားဆွဲဆောင်မှုရှိ
ဒီမှုမှာတန်တရားတရားခံအဖြစ်ဆွဆွဲခံထားရတဲ့ကိုအောင်ကြီးကိုတရားရုံးကတရားရှင်လွှတ်ပေးခဲ့တဲ့နောက်တနေ့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကလေးငယ်ဗစ်တိုးရီးယားရဲ့အမိရင်းနဲ့မိသားစုအချက်အလက်တွေကိုထည့်သွင်းပြောဆိုဖော်ပြခဲ့တာကြောင့်ဥပဒေနဲ့မညီတဲ့လုပ်ရက်ကိုတာဝန်ခံမှုအပါအဝင်အမှုမှန်ပေါ်ပေါက်ရေးအတွက်စာရေးဆရာထင်လင်းဦးဦးဆောင်တဲ့ဗစ်တိုးရီးယားအတွက်အမှန်တရားတောင်းဆိုမှုကော်မတီကမြန်မာနိုင်ငံလွတ်လပ်သောရှင်နေများအသင်း ILAM ကိုဒီကနေ့မှအမှုလက်အပ်ခဲ့တာပါ ILAM အဖွဲ့ကတရားလွှတ်တော်ရှင်နေဦးသိန်းတန်းဦးကဒီဗစ်တိုးရီးယားအမှုဟာမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ကိုစိန်ခေါ်နေတယ်လို့ပြောပါတယ်
ဒီမှုကအစလာတွေကပသင်္ဃာဆရာတွေအများကြီးရှင်းနေတွေရာဆိုတယ်သက်တည်ကပစ္စည်းတွေပျောက်တယ်သက်တည်တွေကမယုံကြည်နိုင်တဲ့အစတဲ့အချက်တွေရှိတဲ့အတွက်ကျွန်တော်တရားစီရင်စနစ်ကြီးတခုလုံးကိုစိန်ခေါ်နေတာဖြစ်တယ
်ဗစ်တိုးရီးယားအမှုအတွက်ကလင်းငယ်ရဲ့ဖခင်ဖြစ်သူကကိုစလဲလွှဲထားတဲ့စာရေးဆရာထင်းလင်းဦးကဒီမှုမှာတရက်လို့အဖြစ်လိုက်ပါဆောင်ရွက်မှာဖြစ်ပြီးဗစ်တိုးရီးယားအတွက်တရားမျှတမှုရအောင်လုပ်မှာဖြစ်ကြောင်းပြောပါတယ်
တရားဥပဒေအပေါ်မှာဘယ်သူမှမရှိရဘူး။ဘေးရာဓုဘေးပါဝါရှိတဲ့လူမှမရှိနဲ့။အပေါ်မှာရှိနေကျွန်တော်တို့အကုန်ဆွဲချမှာ။နံပါတ်1ကအဲ့ဒီရွေးချက်။နံပါတ်2ကနိုင်ငံသားတယောက်ရဲ့ထိခိုက်နေတာမှုကနိုင်ငံသားအားလုံးကိုထိခိုက်နေတာနဲ့အတူတူပဲ။အဲ့တော့တရားဥပဒေစိုးမိုးရေးကိုနိုင်ငံသားတိုင်းကပါဝင်တည်ဆောက်ရမယ်ဆိုတဲ့အချက်ပေးချင်တာ။တတိယအချက်ကတော့အများအတွက်တယောက်ကမမဟုတ်ရင်တယောက်အတွက်အများကအခုဒါကတယောက်အတွက်အများပါ။မိသားစုတစုအတွက်တနိုင်ငံသားလုံးပါ။
ဗစ်တိုးရီးယားအမှုမှာမိသားစုဘက်ကနေအနီးကပ်ကူညီဆောင်ရွက်ပေးနေတဲ့ကိုတက်ကမွညိုကတော့သက်ဆိုင်ရာတာဝန်ရှိတဲ့အဖွဲ့အစည်းတွေကနေနာသူမိသားစုအပေါ်ကိုဝိုင်းဝန်းဖိနှိပ်နေတာကြောင့်ဒီအမှုဟာတာမန်တက်ငယ်မတိမ်မှုထက်ပိုတယ်လို့ပြောပါတယ်
။အကြောင်းဘက်ကလည်းတာဝန်ယူမှုမရှိဘူး။သက်ဆိုင်ရာအဖွဲ့အစည်းတွေကလည်းလိုအပ်ချက်တွေအများကြီးရှိနေခဲ့တယ်။အဲလိုအပ်ချက်တွေအများကြီးရှိနေတဲ့အတွက်ကြောင့်အမှုတွေအဲ6လကျော်ကြာတဲ့အထိဘယ်သူကျူးလွန်မှာလဲဆိုတော့ကျွန်တော်တို့မှာတက်တည်ပြလို့မရသေးပဲဖြစ်နေတာ။မြန်မာနိုင်ငံကအဖွဲ့အစည်းတွေရဲ့ capacity မပြည့်ဝမှုကိုလည်းပေါ်ပြနေတယ်။အဲလိုမပြည့်ဝတဲ့အပိုင်းကိုဝိုင်းဝန်းပြီးတော့ဖုံးကွယ်ပြီးကမှနေနာသူမိသားစုဝိုင်းဝန်းဖိနှိပ်နေကြတယ်အလဲ institution လိုက်ကိုဖြစ်နေတယ်ဒီအမှုဒီမှာတက်ငယ်မရင်းမှုတစ်ခုတည်းပို့သွားတဲ့အကြောင်းအရာပါတယ်ဆိုတော့ဒါကမတရားမှုကိုတိုက်ဖြတ်တဲ့အမှုတစ်ခုဖြစ်သွားတဲ့အတွက်ကြောင့်ကျွန်တော်ဆက်ဝင်ရနေတာပါ
။သုံးနှစ်အရွယ်မိန်းကလေးလိမ်မိုင်းဆိုင်ရာစော်ကားခံရတဲ့ဗစ်တိုးရီးယားအမှုမှာကိုအောင်ကြီးဆိုသူကိုတန်တရားတရားခံအဖြစ်နဲ့6လကျော်ကြာချုပ်နှောင်စစ်ဆေးခဲ့ပြီးပြီးခဲ့တဲ့နှစ်ဒီဇင်ဘာလ18ရက်နေ့ကတရားရှင်ပြန်လွှတ်ပေးခဲ့ပါတယ်။ဒါပေမဲ့ကျူးလွန်သူတရားခံအစ်စ်မပေါ်ပေါက်သေးတာကြောင့်အခုလိုပြည်သူတွေကဝန်းရံပြီးနေပယ်အသီးသီးကပညာရှင်တွေကလည်းအမှန်တရားပေါ်ပေါက်ရေးကိုဆက်လက်ဆောင်ရွက်နေကြတာဖြစ်ပါတယ်
။ဆစ်ဆစ်ပြောပြသွားတာပါ။ဆက်လက်ပြီးထိုင်းနိုင်ငံတွင်ကမြန်မာသတင်းတပုတ်ကိုလည်းနှာစင်ရပါမယ်။ထိုင်းနိုင်ငံတွင်တရားဝင်နေထိုင်ခွင့်အထောက်အထားမရှိသူမြန်မာနဲ့တရုတ်နိုင်ငံသားတွေကိုဂျာတာပရိနေကထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။အဲ့ဒီလူတွေကိုလူကုန်ကူးသူတွေကအခကြေးငွေယူပြီးမြန်မာနိုင်ငံဘက်ပြန်ပို့ပေးဖို့အတွက်စစ်ဆေးဂိတ်မှာထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်တာပါ။ဒီအကြောင်း VOA သတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်တက်ခရိုင်မဲဆောက်မြို့ဘန့်ဝေဟင်စစ်ဆေးရေးဂိတ်မှာနေကြားဆောင်ရဲနဲ့အမှတ်လေးစစ်တပ်တို့ပူးပေါင်းပြီးနေဆက်ကိုဆင်းလာတဲ့ကားတွေကိုအသေးစိတ်စစ်ဆေးနေချိန်မှာပဲတက်ခရိုင်လိုင်စင်နံပါတ်နဲ့ဘင်ကားတစီးမှာလူပွဲစားတွေပို့လာတဲ့အထောက်ထားမဲ့မြန်မာနိုင်ငံသား10ဦးကိုဖမ်းမိခဲ့တာပါနေကြားဆောင်စစ်ဆေးရေးဂိတ်ရဲ့တာဝန်ခံစခန်းမှုစံခုံပတ်ဆိုကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်ဖမ်းမိတဲ့မြန်မာနိုင်ငံသားတွေဟာနိုင်ငံကူးစာအုပ်တက်တန်းကုန်နေတဲ့သူတွေ အလို့သမားလက်မှတ်မရှိဘဲတရားမဝင်နေထိုင်နေကြသူတွေဖြစ်ပါတယ်။ဒီမြန်မာနိုင်ငံသားတွေကိုလူပွဲသားတွေကမြန်မာနိုင်ငံကိုပြန်ပို့ပေးဖို့အတွက်နေကြားကိတ်ကိုဖျက်ပြီးခေါ်လာခဲ့ကြတာဖြစ်တယ်ဆိုပြီးထိုင်းရနာပိုင်းတွေကဆိုပါတယ်။ဇန်နဝါရီလ2ရက်နေ့တနေ့တည်းမှာပဲနိုင်ငံကူးစာအုပ်အတုတွေနဲ့အတူချွန်ဘူရီခရိုင်လိုင်စင်နံပါတ်နဲ့အဖြူရောင်ဘန်ကားပေါ်မှာလိုက်ပါလာတဲ့တရုတ်နိုင်ငံသား၄ဦးကိုလည်းဆက်လက်ဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။ဒီတရုတ်နိုင်ငံသားတွေဟာတရုတ်နိုင်ငံကနေထိုင်းနိုင်ငံကိုဖျက်ပြီးနိုင်ငံကူးစာအုပ်အတုတွေနဲ့မြန်မာနိုင်ငံဘက်ထိသွားမှာဖြစ်ပြီးပွဲစားတွေကနေဆက်ထိပို့ပေးကားဖြစ်သူကိုဘန်ငွေ3000တောင်းခံခဲ့တယ်လို့ဆိုပါတယ်။ထိုင်းမြန်မာနေဆက်မြဝတီခရိုင်ရွှေကုတ်ကိုဆိုတဲ့နေရာမှာတရုတ်တန်းနဲ့ကာစီနိုလောင်းကစားရုံများလုပ်ပြီးကလေးကတရုတ်နိုင်ငံသားတွေကထိုင်းနိုင်ငံကိုဖျက်ပြီးမြန်မာနိုင်ငံတဲကိုဝင်ရောက်လာနေကြတာပါ။ဒီထက်ကတရားမဝင်ဝင်ရောက်လာတဲ့တရုတ်နိုင်ငံသားတွေကိုတော့ထိုင်းရနာပိုင်းတွေကဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင်။
မအေးမှာပြောပြသွားတာပါအခုတော့ကမ္ဘာမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်စောင်းမတွေကိုမူရင်းအပေါ်မပြတ်မအီတန်စင်ကကောင်းထုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီခင်ဗ
ျလေတူးညဉ့်ဉန်းမှုဖြေရှင်းရမှာမြန်မာနိုင်ငံလုံးမဖြစ်စင်းနဲ့ဆွဲကောင်းစင်းနဲ့ Caroline KB ရေးသားထားတဲ့စောင်းမကို the-star.co.ke မှာဖတ်ရပါတယ်လေတူရေသွေးကောင်းမှုအတွက်သဘာဝပတ်ဝန်းကျင်ဆိုင်ရာစည်းကမ်းတွေကြက်မက်မထားတာကဖွံ့ဖြိုးတဲ့နိုင်ငံတွေမှာပြဿနာကြီးဖြစ်နေတယ်လို့ဆိုပါတယ်။ပုံမှန်လုံမြင့်ပြက်နေတဲ့မြန်မာနိုင်ငံမှာဓာတ်ဆီသုံးမီးစက်တွေကိုပြည်သူတွေကဝယ်သုံးလာကြတာကြောင့်ဒီမီးစက်တွေကနေကာဗွန်အမောင်တွေလေတူထဲကိုထုတ်လွှတ်မှုပိုများလာပြီးတော့လေတူညဉ့်ဉန်းစေတဲ့အကြောင်းထောက်ပြထားပါတယ်။လေတူညဉ့်ဉန်းမှုကြောင့်အသက်အန္တရာယ်ထိခိုက်နိုင်သည့်အထိကျန်းမာရေးဆိုးရွားနိုင်တယ်ဆိုတာကိုလည်းသတိပေးထားတာပါ။လေတူညဉ့်ဉန်းမှုကြောင့်လူသေဆုံးမှုနှုန်းကတခြားအရှေ့တောင်အာရှနိုင်ငံတွေနဲ့ရှိရဲမြန်မာနိုင်ငံမှာနှစ်ဆအများပြနေတဲ့အကြောင်းကမ္ဘာပြည်အခြေလက်တွေကိုကိုကဖော်ပြထားပါတယ်မြန်မာနိုင်ငံမှာ2019ခုနှစ်အတွင်းလေတူညဉ့်ဉန်းမှုနဲ့ဆက်စပ်တဲ့ရောဂါနဲ့သေဆုံးသူ4000ကျော်ရှိတဲ့အကြောင်းကြောင့်ဖော်ပြထားပါတယ်1990ကနေ2015ခုနှစ်အတွင်းလေတူတက်စရာမှာထောက်ကူဖြစ်တဲ့မြန်မာသစ်တော်တွေကလည်းနှစ်စဉ်1.2ရာခိုင်နှုန်းနဲ့ညှော့နေလာတာကိုလည်းထောက်ပြထားပါတယ်မော်တော်ဆိုင်ကအသုံးများတဲ့မန္တလေးမြို့မှာလေတူညဉ့်ဉန်းမှုဆိုးရနေပြီးတော့နှကောင်းစီးတက်တာလောက်နေတော့လေတူညဉ့်ဉန်းမှုဘေးကနေပြီးတော့ရှောင်းနိုင်မှာမဟုတ်ဘူးလို့လည်းဆိုပါတယ်မြန်မာလိုမဖြစ်အောင်လို့တာတကပေးပြီးတော့ကန်ကြန်နိုင်ငံမှာလေတူညဉ့်ဉန်းမှုရောကြစီမဲ့စီးမင်းတွေချမှတ်တင်တယ်လို့ဆောင်းမရှင်ကအကြံပြုထားတာကိုဖတ်ရပါတယ်ရှင်မြန်မာနိုင်ငံတွင်းလေယာထွက်ကုန်တိုးတက်စေဖို့အကူအညီပေးမယ့်စီမံကိန်းတစ်ခုဂျပန်ကအကူအညီဆောင်ရွက်ပေးမယ်ဆိုတဲ့ကောင်းစင်တဲ့ဆောင်းပါးကိုတော့ mainichi.jp မှာဖတ်ရပါတယ်မြန်မာနိုင်ငံမှာလေယာထွက်ကုန်တိုးတက်ပြီးတော့စီးရဲမှုရောကြနိုင်မှုအတွက်ဆယ်မြောင်းနဲ့စိုက်ပျိုးရေးလုပ်ငန်းတိုးတက်ရေးဒေါ်လာ 3.6 တန်းစီမံကိန်းကိုဂျပန်ကဆောင်ရွက်ပေးမယ်လို့ဆိုပါတယ်စကိုင်းတိုင်းဒေသကြီးရွှေဘိုခရိုင်ကမြို့နယ်6ခုမှာလှုပ်ဆောင်မဲ့စီမံကိန်းကိုမြန်မာဆွေးနွေးဂျပန်နိုင်ငံတကာကော်ပိုရေးရှင်းအေဂျင်စီတို့ဒီဇင်ဘာလအနောက်ပိုင်းတုန်းကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။မေလ2020ကနေနိုဝင်ဘာလ2024ထိလှုပ်ဆောင်မဲ့ဒီစီမံကိန်းကြောင့်လက်သမားတွေဝင်ငွေတိုးဖို့မျှော်လင့်ရပါတယ်။မြန်မာနိုင်ငံရဲ့ပြည်တွင်းထုတ်ကုန်အားလုံးရဲ့30ရာခိုင်နှုန်းလောက်ကိုစိုက်ပျိုးရေးတစ်တော့နဲ့ငါးလုပ်ငန်းကရတာဖြစ်ပြီးတော့ပြည်သူအားလုံးရဲ့60ရာခိုင်နှုန်းကစိုက်ပျိုးရေးလုပ်ငန်းကိုလုပ်ကိုင်နေပေမဲ့လည်းစပါးအထွက်နှုန်းက VNN Indonesia Bangladesh နိုင်ငံတို့နဲ့ရှင်တိတိတတနေနေရာကြောင့်အခုလိုစီမံကိန်းကိုလှုပ်ဆောင်ရတာလို့ဆိုပါတယ်။ဒီစီမံကိန်းရဲ့တစိမ့်တစ်ပိုင်းအနေနဲ့ရွှေဘုံခရိုင်တဲကလန်တတာတွေဆယ်မြောင်းလုပ်ငန်းတွေကိုလည်းဂျပန်ကစပြီးပြည်ပနေပြီဖြစ်တဲ့အကြောင်းဂျိုက်ကာကိုကူကဖော်ပြထားပါတယ်ရှင်။
မအီတန်စင်တင်ပြသွားတာပါမကြာခင်ထုတ်လွှင့်မဲ့ဒုတိယနိုင်ရေးဝက်စာအစီအစဉ်တွေကိုလိုင်းတိုမီတာ30 40 48တို့အပြင်လက်လက်မီတာ190 kHz 1505ကနေလည်းဒုချက်နားဆင်နိုင်ပါ रे ခင်ဗျာ
ဗီအိုမြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတောတာရှင်များခင်ဗျာ။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။VOA American တရက်တောက်ကြံနေမနေ့ကင်းအစီအစဉ်တွေကိုမနေ့9နိုင်အထိဆက်လက်တင်ဆက်ပေးနေပါတယ်ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line to meter 32 40 48တို့အပြင် line lab meter 190 kHz 1595ကပါတိုးချက်ထုတ်လွှင့်နေပါတယ်ဒုတိယပိုင်းအစီအစဉ်တွေထဲမှာဥပောင်ခင်ရဲ့မြန်မာရေးတုံသက်ချက်တိုင်းရင်းသားသတင်းလာကဏ္ဍတို့နဲ့အတူအပတ်စဉ်ကျန်းမာရေးကဏ္ဍမှာ2020နှစ်သစ်ဦးဆုံးဖြတ်ချက်အကြောင်းအခုလိုကြားရပါမယ်
2020တမငါရဲ့ကျမ်းမာရေးတုတ်မှုတကူရရှိအောင်တုတ်မှုရှင်ငါရဲ့စုပ်ယုပ်နေတဲ့ကျမ်းမာရေးကိုပြန်ပြီးကောင်းအောင်ဘယ်လိုလုပ်မလဲဆိုတဲ့ဒါရိုက်တာနေချပြီးတော့ဒီမှန်ကြီးနေတော့ဆွဲတင်တာပါလေ
2020နှစ်သက်မှာပိုကျမ်းမာအောင်ဘယ်လိုနေထိုင်စားတောက်တင်တယ်လဲမြန်မာနိုင်ငံဆရာဝန်အသင်းကဒေါက်တာမြင့်ဦးပြောတာကိုမကြခင်နားဆင်ရပါမယ်အခုတော့အရင်ဆုံးဥပောင်ခင်ရဲ့မြန်မာရေးတုံသက်ချက်ကဏ္ဍကိုတင်ဆက်ပေးပါမယ်တပြည်လုံးလျှက်စစ်တာရဖို့အတွက်2014ခရဲကစီမံကိန်းချအကောင့်ထဲပေါ်လာခဲ့ပြီးမြဲအင်တော်တူ50ရာခိုင်နှုန်းအထိလျှက်စစ်မိရဖို့အခက်အခဲရှိနေပါသေးတယ်။ဒီအကြောင်းဥက္ကဋ္ဌခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ခင်ဗျာ
။တနင်္ဂနွေလုံးလျှက်စစ်တာအသုံးဆွဲနိုင်ရေးစီမံကိန်းကို2014ကချမှတ်လိုက်ချိန်မှာရက်စမီရတဲ့အိမ်တော်စုဥယေဟာ30ရာခိုင်နှုန်းတောင်မရှိပါဘူးအိမ်တော်စု10တန်းကျော်မှာ3တန်းကျော်သာရက်စမီတုံးနိုင်ပါတယ်2014အောက်တိုဘာမှာရက်စဥပဒေပြဋ္ဌာန်းပြီးအကြီးစားအလတ်စားအသေးစားရက်စဓာအားပေးစက်ရုံနဲ့ဓာအားလိုင်းတိုးချက်တည်ဆောက်လိုက်တော့မှအိမ်တော်စု40ရာခိုင်နှုန်းနီးပါးရက်စဓာအားတုံးနိုင်ပါတယ်ဒီနေ့ထဲမှာအိမ်တော်စု50ရာခိုင်နှုန်းရက်စဓာအားရရှိမယ်လို့လက်ရှိအစိုးရကမျှော်လင့်နေပါတယ်။လာမယ့်ဆယ်နှစ်အတွင်းတပြည်လုံးလျှက်စစ်တအားသုံးနိုင်ရမယ်လို့ရည်ရွယ်ထားပါတယ်။နိုင်ငံတော်ဓာအားကွန်ရက်ကတစ်ဆင့်ပြန်ပြူတာရှိသလိုအပေးစားဓာအားလိုင်းစနစ်သုံးပြီးဒေသဆိုင်ရာကိုပြန်ပြူတာလည်းရှိပါတယ်။ဒီအစိုးရလက်ထက်မှာရေအားလျှက်စစ်ကိုဦးစားပေးပြီးမယ်။နောက်ပိုင်းမှာတဘာဝတန်းဝင်ကြောင်မီးတွေးနဲ့နေအောင်ကြီးသုံးဓာအားပေးစနစ်တွေကိုအသုံးပြုလာတာတွေ့ရပါတယ်။ကောင်စားသူကြီးကိုတိုင်လျက်စစ်ဓာအားစက်ယုံဖွင့်ပွဲတွေတက်ရောက်တာကိုကြည့်ရင်လျက်စစ်ဓာအားရရှိရေးဟာဥတီချက်တစ်ခုဖြစ်နေတာသင်ရှားပါလေ
လျက်စစ်ဓာအားမလုံလောက်တာကိုဖြည့်ဆည်းဖို့အတွက်တရုတ်နိုင်ငံပိုင်လုပ်ငန်းစီကမီဂါဝတ်1000ဝယ်ယူဖို့မြန်မာအစိုးရကစီစဉ်နေပါတယ်ဒီနှစ်ထဲမှာမီဂါဝတ်1600လောက်လိုအပ်လိမ့်မယ်လို့ခန့်မှန်းထားတာမို့တရုတ်စီကဓာအားဝယ်ယူဖို့စီစဉ်ရတာလို့လျက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကလွန်ခဲ့တဲ့မေလကရှင်းပြပါရယ်ကွမ်ဂျိုးအခြေစိုက်နိုင်ငံပိုင်တရုတ်တောင်ပိုင်းဓာအားကုမ္ပဏီကဝယ်ယူมาဖြစ်ပါရယ်ယူနန်ပြည်နယ်ဒုံတိုင်ကနေရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မိုင်းနယ်ဟိုပုံကယားပြည်နယ်လွိုင်ကော်နဲ့ပဲခူးတိုင်းကဖျားကြီးအထိပေးပို့မယ်လို့မျှော်လင့်ရပါရယ်လျက်စစ်ဓာအားလိုရင်တရုတ်စီကဝယ်ယူပြီးပိုရှန်လာရင်တရုတ်ကိုရောင်းမဲ့အစီအစဉ်လို့ဆိုပါရယ်နေဆာမျိုးတွေကတော့ယူနန်ကလာတဲ့လျှက်စစ်ဓာအားလိုင်းကိုတုံးနေကြတာကြာပြီဖြစ်ပါတယ
်။တိဆောက်ရတာကြာပြီမဲ့လေပတ်တဲ့စရိတ်သက်သာတာဟာရေအားရက်စစ်ဖြစ်လို့ရေကာရာစီမံကိန်းကိုတော့အစိုးရကလက်လွတ်မှာမဟုတ်ပါဘူး။ကျောက်ဆယ်ခရိုင်မြင့်ငယ်မြစ်ပေါ်ကရေရွာရေအားရက်စစ်ဟာမြန်မာပြည်မှာအကြီးဆုံးဖြစ်ပြီးမီဂါဝတ်990ထုတ်လုပ်ပါတယ်။တရုတ်ကုမ္ပဏီကခုနဲ့စတင်တည်ဆောက်တာ9ကြာမှပြီးစီးပါတယ်။တည်ဆောက်တဲ့ဖြစ်စဉ်အစဉ်အဆက်မှာဥရောပကုမ္ပဏီတွေပါဝင်လာတာလည်းရှိပါတယ်။မီဂါဝတ်280ရှိတဲ့အထက်ရေရွာရေအားစရစ်ကိုတရုတ်၊ဂျာမန်၊ဂျပန်နဲ့ဆွစ်ကုမ္ပဏီတွေတည်ဆောက်နေတာ3နှစ်အတွင်းပြီးစီးမယ်လို့ခန့်မှန်းထားပါတယ်။မီဂါဝတ်900ကျော်ရှိတဲ့အလေရေရွာရေအားလက်စစ်ကိုလည်းနော်ဝေးကုမ္ပဏီတစ်ခုကအကောင့်ထည့်ဖို့အစီအစဉ်ရှိကြောင်းသိရပါတယ
်လျှက်စစ်ဓာအားစီမံကိန်းနဲ့ပတ်သက်ပြီးတိုင်ကြားစာအများအပြားရရှိတဲ့အတွက်လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကိုအဂတိလိုက်စားမှုတပ်ဖြည့်ရေးကော်မရှင်ကပြီးခဲ့တဲ့ဇူလိုင်လမှဝင်ရောက်စစ်ဆေးပြီးစာရွက်စရန်အများအပြားသိမ်းယူသွားကြောင်းဇူလိုင်လ22ရက်နေ့ထုတ်အေယာဝတီသတင်းမှာဖော်ပြထားပါတယ်လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနဟာ အဂရီလိုက်စားတဲ့နေရာမှာအစင်အလာကြီးမားတယ်လို့လဲဆိုပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကွမ်လုံမြို့နယ်မှာကွမ်လုံရေကတာ၊တန်ရမ်းမြို့နယ်ကနောင်ဖာရေကတာ၊မိုင်းမောမြို့နယ်ကမန်တောင်ရေကတာ၊ရှမ်းပြည်နယ်တောင်ပိုင်းကမိုင်းတုံခေါ်တာဆန်းရေကတာ၊ကယားပြည်နယ်ဘော်ခဲမြို့နယ်ကရွာသိရေကတာနဲ့ကရင်ပြည်နယ်လှိုင်းပွဲမြို့နယ်ကဟာကြီးရေကတာတို့ကိုကန့်ကွက်နေကြတာဖြစ်ပါတယ်။
တန်လင်းမြစ်တစ်လျှောက်ရေအားလျက်စစ်တိစောက်မဲ့အစိုးရအစီအစဉ်ကိုဒေသခံတွေကန့်ကွက်နေတာကြားပါပြီ။ Hydro China Corporation, Three Gorges Corporation, China Henry Group, ထိုင်းနိုင်ငံက EGAT International နဲ့မြန်မာပြည်က Asia World နဲ့ရွှေတောင်ကုမ္ပဏီတို့ပါဝင်မယ်လို့သိရပါတယ်။လက်စစ်တအားမီဂါဝတ်1500ကျော်ထုတ်လုပ်မယ်လို့ကမ္မပါတယ်။မြန်မာပြည်မှာရေအားလျက်စစ်အကြီးအသေးပေါင်း29ခုရှိပြီး၆ခုကတိစောက်နေသေးဖြစ်ပါလေ။ရေအားလျက်စစ်တိစောက်ချိန်ဟာ၄နှစ်ကနေ၁၀နှစ်အထိကြာတတ်ပါတယ်။ဒါကြောင့်ရေတိုလိုအပ်ချက်ကိုရေအားလျက်စစ်ကမဖြည့်ဆည်းနိုင်ပါဘူး။ဒီနေ့တည်းမှာမီဂါဝတ်၆၀၀၀လောက်လိုအပ်နေပြီမဲ့၃၀၀၀လောက်သာထုတ်လုပ်နိုင်တာမို့ဓာတ်ငွေရေကိုတင်သွင်းရမယ်အခြေအနေရောက်လာပါလေ။ရန်ကုန်တိုင်းဒေသကြီးမှာတောင်မိအလုံးအလောက်မရသေးပါဘူး။ရန်ကုန်တိုင်းဒေသကြီးမှာကျွေးရပေါင်း၂000ကျော်ရှိတဲ့အနေနဲ့NLD အစိုးရတက်လာချိန်မှာရက်စီမီမရတဲ့ကြေးရွာ1000ကျော်ရှိပါလေ။ကျန်ရှိနေတဲ့ကြေးရွာတွေကိုမီးပေးဖို့အတွက်ဓာတ်အားလိုင်းတွေတန်းလာတာလွန်ခဲ့တဲ့နှစ်လည်က60ရာခိုင်နှုန်းပြည့်စည်ပါလေခင်ဗျာ
။ဥပောင်ခေရဲ့မြမအေးသုံးသက်ချက်အပြီးအလှည့်ကြတာကတော့အပတ်စဉ်ကျမရေးကန်တာပါ။2020ပြည့်နှစ်ရဲ့ပထမဦးဆုံးရသတ္တပတ်ဖြစ်တဲ့ဒီတစ်ပတ်ထဲမှာတော့နှစ်သစ်မှာကြကြမာမာနေနိုင်ရေးနှစ်သစ်ဦးဆုံးဖြတ်ချက် New Year Resolution တခုချမှတ်နိုင်တယ်ဆိုတဲ့အကြောင်းတင်ပြပေးကြပါမယ်။မနေ့ကကို့မှာရှိတဲ့ကျမရဲ့အခြေအနေပေါ်မူတည်ပြီးအခု2020နှစ်သစ်မှာပိုကျန်းမာအောင်ဘယ်လိုစားသောက်နေထိုင်သွားလာတွေးခေါ်လုပ်ကိုင်သင့်ပါသလဲ။ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂကူဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရခင်ဗျာ။
โอเคดร.มีนครับเนี่ยเราတို့အခု2သစ်ကူးပြီဆိုတော့ကျမ်းမာရေးအတွက်ပေါ့နော်ရှေ့မှာဘာတွေဆက်လုပ်တင်နေဘာတွေမလုပ်တင်ဘူးစသဖြင့်ဒီကျမ်းမာရေးနဲ့ပတ်သက်ပြီးတော့တန်ဋိဌာန်ချတာဖြစ်ဖြစ်အလားဆန္ဒပြုတာပဲဖြစ်ဖြစ်ပေါ့နော်ဘာတွေလုပ်တင်လဲဆရာကြီ
းနေဟောင်းကနေ2သစ်ကူးတဲ့ခါကျတော့ကျမ်းမာရေးအတွက်ပေါ့နော်နေဟောင်းမှာဘာတွေမကောင်းတာတွေလုပ်ခဲ့ပြီးကြလဲနေ့တိကျငါဘာတွေပြင်ဆင်မလဲပေါ့ငါရဲ့နေ့တာကျမ်းမာရေးငါဘယ်လိုစီမံထားမလဲဆိုတော့တန်ဋိဌာန်ချမှတ်ချက်သုံးချက်ချက်ကလေးတော့ချတင်တာပေါ့လေအဲ့တော့တဏိဋ္ဌာန်လို့ပြောတာကဆက်စင်းနေနေသတ်မှတ်ပြီးလုပ်ရမယ်လို့ပေါ့ဒါပေမဲ့လည်းတော်တော်များများကဇန်နဝါရီကနေငါဆက်လုပ်တော့မယ်လို့သုံးချက်လိုက်ပြီးမှလည်းနှစ်ပတ်လောက်ပဲလုပ်ပြီးတော့ဆက်မလုပ်ဖြစ်တာလေအများကြီးရှိတယ်ပေါ့နော်အဲ့တော့ဒီ2020ဒီမှာငါ့ရဲ့ကျမ်းမာရေးတုတ်မှုတခုရရှိအောင်အဲဒါမှမဟုတ်ငါ့ရဲ့စုပ်ယုပ်နေတဲ့ကျမ်းမာရေးကိုပြန်ပြီးကောင်းအောင်ဘယ်လိုလုပ်မလဲဆိုတော့တဏိဋ္ဌာန်လေးချပြီးတော့စီမံကိန်းတွေဆွဲတင်တာပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့အဲ့ဒီစီမံကိန်းတွေမှာအဓိကဘာတွေပါသင့်လဲဆရာကြီ
းစားတော့ပိုင်းနဲ့ပါတာပေါ့နော်ဒီနေ့ဇန်နဝါရီကနေစပြီးတော့ငါဒီလက်ဆက်တဲ့အစားအစာတွေပဲရွေးချယ်ပြီးစားပါတော့မီဆိုတော့တဏိဋ္ဌာန်လေးညချမှတ်ခဲ့လို့ရှိရင်လက်ဆက်တဲ့အစားတွေကိုကိုယ့်အကူတစ်ဖြည်းဖြည်းနဲ့အတိအမှန်လေးအင်းဒီဟင်းရတွေအခွန်မာတဲ့အပြီးတွေအစီတွေငါးငါးတွေအသားတွေကိုတက်ဆက်တာတွေကိုရေးစားမယ်အဲ့တော့ဆိုတာကတာရှိခံအောင်လုပ်ထားတဲ့အစားအစာတွေကိုရှောင်တော့မယ်သူတွေပါတဲ့အစားအစာတွေရှောင်တော့မယ်ပထမပိုင်းတော့ဒါကိုကျွန်တော်လိုက်ရှာမှာပေါ့နော်နည်းနည်းနည်းနည်းနည်းကနေနေ့စဉ်တစ်နေ့တစ်နေ့နဲ့နောက်တော့အကျင့်ဖြစ်သွားမှာကျမရုပ်အတွက်ဖြစ်ရောက်တယ်ဆဲဒီကြရဲ့ရှာမယ
်ဟုတ်ကဲ့ဆရာနောက်ထပ်ရော
အဓိကကတော့အခုလူတွေကပထမမြားကကားတွေပေါ်မှာလည်းထိုင်နေကြတယ်ရုံးတွေမှာလည်းထိုင်နေကြတယ်အဲ့တော့အထိုင်လျှော့ပြီးတော့လှုပ်ရှားမှုတွေလုပ်ရတာပါပေါ့နော်ဆိုတော့အခုတော့ရုံးချိန်မှာကျွန်တော်လေ့ကျင့်တာဖြစ်ချင်းရှိတယ်နေ့လေးစားပြီးတော့ထိုင်နေမယ်အစား15မိနစ်လောက်ထားပြီးလမ်းလျှောက်လိုက်တယ်နောက်ကရုံးနေမှာတီဗီကြည့်တယ်အိမ်မှာတီဗီကြည့်တယ်တနားကြီးထိုင်ပြီးပြီဆိုလို့ရှိရင်9မိနစ်လောက်ထားပြီးရှောက်ပါတော့အထိုင်ကိုရှော့အောင်ပါတော့ဆိုထိုင်တာလေးထိုင်တာလေးကြာနေလို့ရှိရင်ကပူစက်ပတ်မှုတွေရောနေလာမယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောစီမံချက်ချလုပ်တင်တာ
အခုလူတွေတော်တော်များများကအချိုးရည်တွေပောက်ကြတာပေါ့နော်အိမ်ကြီးမှာရေကက်တကြတွေမှာချိုးရည်လောင်ထားကြတယ်မောပန်းလာလို့ရှိရင်ဘေးအချိုးရည်တွေဖြစ်ဖြစ်အဲရှစ်တကြားထည့်ထားတဲ့တစားရည်ရာအစားပေါ့နော်ဒါတွေကိုကျွန်တော်တို့လက်ဖက်ရည်ကော်ဖီအကိုကာကိုလာနောက်ချိုးရည်ဘူးတွေနဲ့ကျွန်တော်ကလေးတွေတိုက်တာအဲ့တော့တက်နေလို့ရှင်တော့အချိုးရည်တွေရှော့တော့နေလို့ဆိုတော့တနေ့ကချမှတ်ရင်တော့
ပို့ပြီးတော့ကျမရဲ့အတွက်အဆင်ပြေသွားမယ်ပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့ခုနအစားအပြင်အခုအတော့ပေါ့ဆရာနော်နောက်ထပ်ရောအတော့နဲ့ပတ်သက်ပြီးတော့
တော့ကတော့ကျွန်တော်တို့အခုပြောရင်တော့ရက်တွေကတောက်စားတာဆက်လိတောက်တာပေါ့နော်ကွန်စားတာတွေပါတာပေါ့နော်ဒါတွေကိုလည်းဆက်မယ်ဆိုတော့ရက်တော့ကဒီစီယာတောက်တယ်ဝိုင်တောက်တယ်ဝစ်စကီတောက်တယ်အမျိုးမျိုးပေါ့နော်အဲ့ဒီကွာတက်တယ်ဆိုရှော့ပလိုက်တယ်ဘယ်မှာစင်ချက်မယ်ဆက်လိသူကမျိုးကချက်ကိုဖျက်မယ်ဒါရက်တော့လို့ကောင်းလို့ရှိဘူးဆိုတာလည်းသိတယ်အဲကျမကြီးကဝိုင်းလေးတောက်တယ်ဆိုတာမျိုးကဒါရမညားလာရင်မကောင်းဘူးအဲ့ဒီကကျွန်တော်ဒါကိုရှော့နေတယ်လို့ရှော့အဲ့ရရင်တစ်ဆင့်ချက်ပြီးအကြံပြုလိုက်ချင်တာကအိတ်ဆက်နားနေရင်အမတန်ရေးကြည့်ပါလေအေးသွေးတိတိအိတ်ရမယ်ဘာကြောင့်လဲဆိုလို့ချင်းပြကရဆာအိတ်တယ်နေခင်းဘက်ဒိုးဝိတယ်ကြိုက်တယ်နေရာမှာအိတ်တယ်အဲ့လိုမျိုးမဟုတ်ပဲနဲ့အိတ်ရလေးကိုရရလို့မယ်အိတ်ချက်ဆက်ပြီးပြင်ဆင်ထားမယ်အစ်လစ်ဟိုင်ဂျင်းလို့ခေါ်တဲ့ပုံမှန်အိတ်ရချင်းပုံမှန်ခါချင်းအစံပရံမစုပါညံ့အောင်ထားခြင်းအလင်းရောင်လေးများများမဝင်အောင်ထားခြင်းအလင်းလေးကိုလည်းမှင်ချထားမယ်အမောင်ပေးထားမယ်ကြီးနေတဲ့ TV လည်းမကြည့်တော့ဘူးစတဲ့အချိန်ကလေးလည်းရှင် quality ဆီရမယ်ဒီလို8ဆက်နားနေခြင်းကလူတွေမှာအပန်းချခြင်းတစ်ခုဖြစ်လာတာပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောအထူးလုပ်တင်တာ
ကိုယ်ကရလေ့ကျင့်ခန်းနဲ့ပတ်သက်ပြီးတော့နည်းနည်းပြောခြင်းတာပေါ့နော်အခုနောက်ပိုင်း exercise is medicine ဆိုပြီးတော့ခေတ်စားလာတာပေါ့နော်အဲ့တော့ကျွန်တော်တို့ကဒီကိုယ်ကရလေ့ကျင့်ခန်းလေးတွေမှာအခု gym တွေသွားဆောက်တဲ့လူတွေရှိတယ်အဲ့တော့ကာယလေ့ကျင့်ခန်းတစ်ခုခုတော့ငါလုပ်မယ်အနည်းဆုံး၅ရက်လောက်ရှောင်းမယ်ဒါမျိုး7 C မယ်ရေကူးမယ်ချင်းခတ်မယ်တခုခုပေါ့နော်လှုပ်ရှားမှုတွေရှိတယ်တပတ်မှမှငါ3ရက်တော့ငါချင်းခတ်မယ်3ရက်တော့7 C မယ်အဲ့လိုမျိုးလေးပေါ့နော်ဒါတနေ့ကြောင့်ချတတ်မှတ်ထားမယ်ဆိုရင်ရေကူးကြလည်းလိုက်နိုင်တယ်အားပြေပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအရေးတကြီးပေါ့နော
်နောက်တစ်ခုအခုခေတ်မှာကျွန်တော်တို့ကမများဒီကအပြင်ဆက်စားကြတာပေါ့နော်အဲ့တော့ကျွန်တော်ကဒီအမေရိကန်နိုင်ငံမှာလောက်ထားတဲ့သူ့ဗီဇာတခုကိုပြောပြခြင်းနဲ့လူပေါင်း10,000ကျော်ကျွန်တော်သူ့ဗီဇာသိရတာအဲ့တပတ်ကိုအိမ်မှာ9ရက်တက်တက်ကိုယ်ကကိုချက်စားတဲ့လူတွေဟာတဲ့ဒီဘက်မှာ3ရက်ချက်စားတဲ့လူတွေထက်အဝလွန်နှုန်းကို28ရာခိုင်နှုန်းပျော့နေစီတယ်လို့တွေ့ရတယ်။ဘာမှအပြင်မှာချက်တဲ့အဆိုင်ကလောက်တဲ့အစားအစာတွေအကုန်လုံးကစီရီများမကိုလူရင်းလို့ထိန်းလို့မရဘူး။အဲ့တော့ကိုယ့်အိမ်မှာလည်းကြက်ကိုကလေးတွေထိန်းလို့ရတယ
်။ဟုတ်ကဲ့ဆရာကြီးနောက်ထပ်ရော
ဒီကိုယ့်အတိုင်းလို့ခေါ်တာပေါ့နော်။ဒီလိုဒီအလကားနေရင်တယ်လီဖုန်းပုတ်နေတာ TV ကြည့်နေတာဂိမ်းဆော့နေတာကွန်ပျူတာကြိုက်နေတာအဲ့ဒါတွေအရင်ကတော့ရှော့ရမယ်။ဒီနေရာတွေကြောင့်ထိုင်နေထိုင်များသွားတယ်ဒီလိုမျိုးစကရင်ကိုညှိုက်ကြည့်တဲ့လူတွေကဘာနဲ့ဆက်ဆံနေလဲဆိုတော့ဒီပရက်ရှင်လို့ခေါ်တဲ့စိတ်ကြရောဂါတွေ anxiety လို့ခေါ်တဲ့စိတ်ဆိုးရိမ်မှုလွန်ကဲတဲ့ရောဂါတွေတုံးချင်းပေါ့ loneliness ဖြစ်သွားတာပေါ့တရားဟုတ်ကဲ့ isolated ညားနေတဲ့လူကို online ပေါ်မှာပဲအဲ့ဒီအချိန်ကြီးကျွန်တော်ရှော့မရှော့ချင်းအားဖြင့်စိတ်ရဲ့အားရအမျိုးကိုပြောင်းလဲသွားနိုင်တယ်ဒီပေါ်မှာစိတ်တွေအများကြီးဖြစ်နေကြလို့ဆိုရင်စမားရဲ့ပြောင်းလဲတာတွေတွေ့လာတတ်တာပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောအရေးတကြီးအထူး
ဒီ2020အတွင်းမှာငါခရီးနဲ့ကျင်းထမယ်၊တုံးကျင်းထမယ်။အပန်းပြေခရီးပေါ့။အဲ့လိုမျိုးတော့ကျွန်တော်စီမံကိန်းတွေထားတယ်။လူရအငင်းနဲ့ဒေသနဲ့ဖြည့်စည်းတဲ့ဒေသတွေမှာကားတွေကျက်တဲ့ဒေသတွေမှာနော်အလုပ်ငန်းကိုလည်းများနေစုညံတာနေနဲ့ဒေသတွေရတဲ့ကျွန်တော်အပန်းပြေခရီးလေးထွက်လာတာမျိုးကိုဒီကားကြီးနဲ့ပဲဖြစ်ဖြစ်ငွေချင်းတွေဖြစ်ဖြစ်အဲ့လိုမျိုးလုပ်သွားခြင်းအားဖြင့်စိတ်အားရစိတ်အပန်းပြေစင်ကြရစီနိုင်ပါလေ။စိတ်အပန်းပြေတဲ့မှာကုနာခရီးထွက်တာအချင်းကိုကြီးကြလေးဖြစ်ဖြစ်စားပြီးလေးဖြစ်ဖြစ်အဲ့ဒီခြေရာအဲ့လိုမျိုးနိမ့်နေသွားတာအဲ့တခုကိုပြန်ရရင်လည်းကျန်းမာရေးကိုထောက်ပြဖြစ်တဲ့အားတွေဖြစ်ပါလေ။နောက်ထပ်တဏိဋ္ဌာန်ချဖို့ကြံပေးနေတာကတော့ကိုယ့်ရဲ့ကျန်းမာရေးအနေထားကိုအမြဲတမ်းအကောင်းပကံနဲ့တွေးနေတာပေါ့နော်။ငါမှစီကြိုယောဂဖြစ်လို့ငါတော့ညရပြေလို့မစားနိုင်တော့ဘူးလို့တွေးမဲ့အစားစီကြိုယောဂကငါထိန်းထားနိုင်တယ်။ငါစားတဲ့အစားစားလို့ငါရှင်လိုက်တဲ့ညရပြေပြန်ပြောပြမယ်ဆိုတဲ့အမြင်မျိုးပေါ့နော်။ယောဂကိုအကောင်းပကံပြန်နေတာ။သူ့ရတဲ့ခါကျဒီယောဂလေးဖြစ်နေကြတယ်ငါမှဘဝဆုံးပြီ။အမကင်းကားသူအဲ့အပြေးခေါ်လေးကိုဖျက်ဖျက်ပြီးကိုယ့်ရဲ့ကျန်းမာရေးကိုအမြဲတမ်းအကောင်းဘက်ကဒီခေါ်မှန်နေခြင်းအဖြစ်ဘလောက်ပဲမကျန်းမာတဲ့ဖြစ်နေလို့ဒီကိုယ့်ရဲ့ခံစားမှုတွေကတော့ကျန်းမာတဲ့အကျင့်ဆောင်သွားနိုင်ပါတယ်။ဟု
တ်ကဲ့။
နောက်တစ်ခုကတော့မိမိရဲ့ကိုယ်ခန္ဓာကျန်းမာရေးဘလောက်အဆင့်ရှိနေလဲဆိုတော့ကျန်းမာရေးကစစ်ဆေးတဲ့တာ။ကျွန်တော်တို့ဗမာနိုင်ငံကတော့ငါစစ်ဆေးလိုက်လို့ရှိရင်ယောဂတွေ့လာရင်ငါ့အတွက်မိထားရုံနဲ့မကောင်းမှုပဲလို့ယူဆကြတယ်။တကယ်တော့ soft soft တိလိုက်ခြင်းကကူတာကိုတည်းအချိန်နဲ့မီတယ်ပျောက်ကလေးပျောက်ကလေးတိုင်
းဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းကလည်းဒေါက်တာမြင့်ဦးကိုမေးမြန်းထားတဲ့ကျမကြီးကဏ္ဍကိုကြားခဲ့ရတာပါဆက်လက်ပြီးတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလောက်ကိုနားဆင်ကြည့်ပါခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကြောက်တော်မြို့ကပစ်ခတ်မှုအတွင်အမျိုးသမီး2ဦးတရားရရှိခဲ့ပြီးလူနေအိမ်နဲ့အစိုးရယုံတချို့ပျက်စီးခဲ့ပါတယ်နမ်တူလာရှိုးကလန်ပေါ်က TNL နဲ့အစိုးရတပ်မတော်ကြားတိုက်ပွဲမှာအယက်သား2ဦးသေဆုံးခဲ့တယ်ဆိုတာနဲ့ရခိုင်စစ်ဘေးရှောင်တွေရဲ့အခက်အခဲအခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်ကျမမိကလေးရမှာပါရှင်။သတင်းတွေကိုနိုင်ကွန်းအိမ်နဲ့တူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ကြောက်တော်မြို့မှာဒီဇင်ဘာလ30ရက်နေ့ကဖြစ်ပွားခဲ့တဲ့ပစ်ခတ်မှုမှာမျိုးသမီးနှစ်ဦးဒဏ်ရာရရှိခဲ့တယ်လို့နေအိမ်နဲ့အစိုးရရုံးအောက်ဦးချွေလည်းပြစီခဲ့ပါတယ်။ဒဏ်ရာရတဲ့မျိုးသမီးတွေကတော့ကြောက်တော်မြို့မျိုးတရက်ခွက်ကဒေါ်မဲမဦးနဲ့ဒေါ်တီတီနိုင်တို့ရင်ဘတ်နဲ့ပေါင်တွေမှာဒဏ်ရာနေငယ်စီရရှိခဲ့ပြီးနေအိမ်မှာဆေးကုသမှုခံယူနေတယ်လို့မြို့ကတွေကပြောပါတယ်။အလားတူမြို့မရက်ခွက်ကဦးကျော်တန်းနေအိမ်ခေါမိုးဖြစ်စီခဲ့ပြီးကြောက်တော်မြို့နယ်ရွေးကောက်ပွဲကမရှင်ရုံးကခေါမိုးအပါဝင်ကွန်ပျူတာ3လုံးနဲ့ရုံသွင်းဖြစ်စီတွေပျက်စီးခဲ့တယ်လို့ဖြူစင်မြစ်တာပရဟိတရုံနဲ့နေအိမ်ချို့လည်းပျက်စီးခဲ့တယ်လို့ကြောက်တော်မြို့ကတူကပြောပါတယ်ဒီဇင်ဘာလ30ရက်နေ့ညနေပိုင်းက10မိနစ်ကြာပစ်ခတ်မှုဖြစ်ပွားနေစဉ်နဲ့ပတ်သက်ပြီးအစိုးရတပ်နဲ့အေအေဘက်တွေကသူတို့ဘက်ကပြစ်ခတ်တာမရှိဘူးလို့မီဒီယာတွေကညှင်းဆူထားတယ်လို့ပြစ်ခတ်မှုဖြစ်စဉ်အတွင်းကြောက်တော်မျိုးတစ်ခုလုံးနဲ့လျှက်စစ်မီပြတ်တောက်ခဲ့တဲ့အတွက်မြို့ကန်တွေကြားစိုးရိမ်မှုပြင်းထန်ခဲ့ကြပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းနံမတူလာရှိုးကလန်းမှာ DNL နဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားနေမှုကြောင့်အရက်သားရင်မောင်းသူကြီးစံသိမှန်တည်ဆုံးခဲ့ရပါတယ်။ဒီဇင်ဘာလ29ရက်နေ့ကလာရှိုးမြို့နယ်ရွယ်တောက်ကြီးရွာနေမှာပြစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။တနတ်တိမှတည်ဆုံးသူဟာတတုကာမောင်းနဲ့အယတ္တာတူဖြစ်ကြောင်းအသက်23နှစ်သာရှိသေးကြောင်းတန်းဒီအမ်ပီပါတီကတအိုက်ထိုက်ကပြောပါတယ်ဒီဇင်ဘာ28ရက်နေ့ကစပြီးလှကုံနတိနမတူနဲ့လာရှုမြို့နယ်စတိမှာတန်းတပ်ဖွဲ့နဲ့ဆွေရတမတော်တို့တိုက်ပွဲဆက်တိုက်ဖြစ်ပွားနေခဲ့ပြီးဒေသခံလူထုတွေနေရက်ကနေစွန့်ခွာခဲ့ရတဲ့အထိရှိခဲ့ပါတယ်
ထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေသမှာရှိတဲ့ဂျပန်ရေတွင်းရွာကိုမြန်မာစစ်တပ်နဲ့ကရင်နေကြားဆောင် BGF တပ်ဖွဲ့တို့ဝေရောက်ထိန်းချုပ်ထားခဲ့စဉ်တွင်ပျောက်ဆုံးသွားတဲ့ဒေသခံတွေရဲ့ပစ္စည်းဥစ္စာတွေကိုပြန်လျော်ပေးဖို့ထိုင်းနိုင်ငံမွန်နူမှုဖွဲ့စည်း Mon Association of Thailand MAT ကဘန်ကောက်မြို့မှာရှိတဲ့မြန်မာတာယုံရှိမှာပြီးခဲ့တဲ့ဒီဇင်ဘာလ28ရက်နေ့ကဆန္ဒထုတ်ဖော်ပြီးမြန်မာအစိုးရထံကိုတောင်းဆိုခဲ့ပါတယ်ထိုင်းနိုင်ငံမွန်လူမှုဖွဲ့စည်းအင်အားတရာခကပိုစတာတွေကင်ဆောင်ပြီးမြန်မာတန်ယုံရှိမှာတနာယီနီးပါးခဆန္ဒထုတ်ဖော်ခဲ့ပြီးအဲ့ဒီတောင်းဆိုချက်တွေကိုမြန်မာတန်ယုံရာရှိတွေကိုယ်တိုင်လက်ခံရယူတာမရှိတဲ့အတွက်ဒေသခံထိုင်းရဲရာရှိတွေကတစေပေးပို့ခဲ့တာလို့ဆန္ဒပြပွဲဦးဆောင်တဲ့နိုင်စဟမွန်ကပြောပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလဇန်ပိုင်းကမြန်မာစစ်တပ်နဲ့ကရင်နယ်ကြားဆောင် BGF တပ်ဖွဲ့တို့မွန်ပြည်တစ်ပါတီတပ်တည်နေရာဂျပန်ရေတွင်းရွာကိုဝင်ရောက်ထိန်းချုပ်ခဲ့စဉ်အတွင်ဒေသခံတွေရဲ့အိမ်သုံးပစ္စည်းမျိုးမျိုးဖြစ်တဲ့မော်တော်ဆိုင်ကယ်တွေရုပ်မြင့်တန်ကြားဆက်တွေအဖိုးတန်ဝတ်ထည်တွေတံပိုးငွေကျပ်3,500ကျော်ဆုံးရှုံးခဲ့တယ်လို့လည်းရမေရဖတွေကစည်းရင်းကောက်ယူခဲ့တာပါမြန်မာစစ်တပ်အနေနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရင်သဘောတူစာချုပ် NCA စာချုပ်အချက်လက်တွေကိုဒေစာလိုက်နာဖို့လိုအပ်တယ်လို့လည်းထိုင်းနိုင်ငံမွန်လူမှုဖွဲ့စည်းကမြန်မာအစိုးရထံပြဖို့တဲ့စာမှာရေးသားခဲ့ပါတယ်ရှင်
။ပဲခူးတိုင်းဒေသကြီးကြောက်ကြီးမြို့နယ်မှာဒေသခံတွေတည်ဆောင်လာတဲ့စံနဲ့ရိတ်ကားတို့ကိုမြန်မာသမ္မတဘက်ကသိမ်းဆည်းမှုဖြစ်စဉ်တစ်ခုဒီဇင်ဘာလတတိယပတ်မှာဖြစ်ပွားခဲ့ပါတယ်။ကြောက်ကြီးမြို့ပေါ်မှာစံအိတ်150ခန့်ဝယ်ယူပြီးတကော်တဲရွာသားတွေကားနဲ့တဲဆောင်လာစဉ်တမတော်ခြေလင်းတိုက်ရင်ခန့်လျက်39ကနေဖြတ်တန်းခွင့်မပြုတ်ပဲတင်းစည်းထားပြီးပြန်ပေးမယ်လို့ဆိုပေမဲ့လည်းစံပိုင်ရှင်ဘက်ကမယူရဲတဲ့အခြေအနေမှာရှိနေပါတယ်တမတော်ဘက်ကရိခါတွေတင်းယူထားတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးဒေသခံဘက်က KNU တမဟာတုံးကြောက်ကြီးဆက်ဆံရေးရုံးထံတန်ကြားထားလို့ဖြေရှင်းသွားဖို့ရှိတယ်လို့လည်းရုံးတော်ဝန်ခံစောဝါရီတို့ကဆိုပါတယ်
ဇန်နဝါရီလ10ရက်နေ့မှာကြာရောက်မဲ့52ကြိမ်မြောက်ကချင်ပြည်နယ်နေခန္ဓာကိုမနှောပွဲတော့ထက်သွင်းကျင်းပဖို့ပြင်ဆင်ထားရမှာအခုခါမှာမကျင်းပဖို့ဆုံးဖြတ်လိုက်တယ်လို့ကချင်လူမျိုးရိုးရရင်ကြီးမှုအသင်းတာဝန်ရှိသူတွေကပြောပါတယ်။အဓိကအခမ်းအနားခေါင်းစဉ်တွေကိုဂျိမ်းဖောဘာသာစကားနဲ့ဂျိမ်းဖောမုံဒေါ်အန်ထွဲနဲ့ကချင်မုံဒေါ်အန်ထွဲခေါ်ဝေါ်ကိစ္စညင်းပွားရမှာခေါင်းစဉ်အမိကွဲလဲရမှာညှိနှိုင်းလို့မရတာကြောင့်မနှောပွဲကျင်းပဖို့ကိုဖျက်သိမ်းခဲ့ရတယ်လို့လည်းကချင်လူမျိုးရိုးရရင်ကျင်းမှုအသင်းဥက္ကဋ္ဌဥထုံဖူးတကုံကပြောပါတယ်။ခွန်ဆက်နှစ်ကြိမ်မြောက်ကချင်ပြည်နယ်နေခန္ဓာကိုအခုခါမှာပြည်နယ်အစိုးရဝင်းတွင်းမှလာကျင်းပဖို့ပြင်ဆင်ထားပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေးရဲ့အဖွဲ့တို့တိုက်ပွဲတွေကြောင့်နေရက်ကနေတင်းရှောင်လာတဲ့စစ်ပေးရှောင်ဒုက္ခသည်အများစုဟာရက်ကြလာတာနဲ့အမျှစာဝတ်နေထိုင်ရေးအခက်အခဲတွေနဲ့ကြုံတွေ့နေကြရတာပါ။မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
ရခိုင်ပြည်မြောက်ပိုင်းကမြို့နယ်တွေမှာတိုက်ပွဲတွေဖြစ်ပေါ်နေတာတနိုင်ကျော်လာပြီဖြစ်တဲ့တော့နေရဲဆုံးခွာသူတသိန်းကျော်ဟာဒုက္ခသည်စခန်းပေါ်160ခန့်မှာခိုးလုံနေကြတာပါ။အေဒီထိပ်ကမြောက်ဦးမြို့နယ်မှာရှိတဲ့ဒုက္ခသည်2000ကျော်ရဲ့အခြေအနေကိုမြောက်ဦးမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်ကအခုလိုပြောပါတယ်
။ဒုက္ခသည်တွေရဲ့အခြေအနေကတော့ဗျာအခုဒီဆောင်းတွေရာဒီဆိုတော့သူတို့မှာအနည်းထည်တွေလိုအပ်နေတယ်ပေါ့နော်။ဆောင်းတို့ဒီအနည်းထည်အင်ဂျီတို့အဲ့ဒါတွေလိုအပ်နေတာရှိပါတယ်။ဒီတော့ဒုက္ခသည်စခန်းမှာတချို့လေသမားတွေလည်းရှိတယ်ဗျ။အဲ့ဒီလေသမားတွေအနေနဲ့လည်းပဲသူတို့ရဲ့မိုးရာသီစိုက်ပျိုးထားတဲ့စပောက်ကိုရိတ်သိမ်းခြေလေတဲ့နေရာမှာလဲနေသိမ်းခြေလေတယ်လေအစိုးရကပြည်မြောင်ထုတ်မပေးတော့သူတို့မှရိတ်သိမ်းခြေလေဖို့အတွက်အခက်အခဲတွေလည်းရှိနေပါတယ်။ရေချင်မာတော့ဗျာသူတို့ရဲ့စားဝတ်နေရဲ့အခက်အခဲတွေအပြီးတော့ကြားမာရဲ့အခက်အခဲတွေဂလေးသူမျိုးကြောင်းနေဖို့အခက်အခဲတွေအဲ့ဒါတွေတော့အခက်အခဲရှိလာနိုင်ပါတယ်။
လာရှိစိုက်ပိရှောက်ဒုက္ခသည်တွေရဲ့စားသောက်ရည်ကိုအလှရှင်တွေရဲ့အကူအညီနဲ့ထောက်ပံ့ထားပေမဲ့အခုအခါအခက်ခဲဖြစ်နေတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူကိုအန်းသားကြီးကအခုလိုပြောပါတယ်
ဆိုင်ပေးဒုက္ခသည်တွေကဒီအခုအချိန်နေမှာဆိုလို့ရှိရင်အရင်ကတည်းကမတရားကြီးကိုများလာတာရှိတယ်အဲ့ကြတော့အစုမဲ့ဒေါ်လာတွေကလည်းဒီအရင်ကရှိနေမယ်မလောက်တော့အဲ့ကြတော့ဒီဒုက္ခသည်စခန်းတွေမှာဆိုင်ရည်ကလည်းနေလာတယ်စားနေရတာတခြားဒီဟိရှင်းရှင်းစရာဒီကြီးနေလာရဲ့ငါတို့မဆောက်တော့ခရမ်းလေးအားလေမရှိတော့ဘူးဖြစ်တယ်
တိုက်ပွဲတွေကြောင့်မြန်မာစိုးရတက်ကသွာလာခေါင်ပိတ်ထားတဲ့အတွက်ပိတ်မိနေတဲ့ကြေးရွာတွေမှာလည်းစားစရာဆန်ကအစအခက်ခဲတွေရှိနေတယ်လို့လည်းကိုအန်းသားကြီးကဆိုပါတယ်မင်းများမျိုးနေဖားမှာရှိတဲ့ဒုက္ခသည်တွေကိုကူညီပေးနေတဲ့ကိုချွေစိုးကသူတို့ဖားကအချင်းတွေကိုအခုလိုပြောပါတယ
်ပိတ်မိတော့တယ်နောက်ဆုံးကျင်လာတော့လုံးဝစိတ်ကြီးပြမြန်မာဆောင်းဝန်းတွေလည်းဟိုနေနေနေကျင်းရွာဆောင်းဝန်းတွေလည်းဘဝရခင်းပါတယ်လို့ပြောပါ
ရခိုင်ပြည်မြောက်ပိုင်းကစတင်ခဲ့တဲ့တိုက်ပွဲတွေဟာအခုအခါတောက်ပိုက်ဖက်အထိပြင်းထန်လာတဲ့အပြင်နှစ်ဖက်တန်းဟာအားတွေတိုးရှိနေသလိုလမ်းလမ်းကြီးတွေနဲ့ကျေးရွာတွေအနည်းကိုပိုက်ခတ်နေတာတွေရှိနေတဲ့အတွက်အခုပွန့်လန့်ရာသီမှာပြည်သူတွေပိုပြီးအခက်အခဲကြုံလာတယ်လို့လည်းလိမ့်လာသူတွေကပြောပါတယ်။လာရှိအချိန်ထိရခိုင်ပြည်မှာရခိုင်တပ်တော် AA နဲ့မြန်မာအစိုးရတပ်တွေအကြားတနိုင်ကြွာကြာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်နေရဲဆန့်ခွာသူ13000ခန့်ရှိနေပြီဖြစ်တယ်လို့အရဖရခိုင်အဖွဲ့အစည်းတွေပြုစုထားတဲ့စည်ရင်းတွေအရသိရပါတယ်။
ဆက်ပြီးတော့2020နှစ်စံပိုင်းမှာကချင်ပြည်နယ်စစ်ဘေးရှောင်စခန်းကစစ်ဘေးရှောင်3000ခန့်ကိုနေရက်ပြန်နိုင်အောင်စီစဉ်လှုပ်ဆောင်သွားမယ်လို့ကချင်စစ်ဘေးရှောင်ပြည်သူ့ကူညီစောင့်ရှောက်ရေးကော်မတီ KACC ကပြောပါရယ်ဒီအကြောင်းကိုတော့အမိကနေစူးစီးထားပြီးတော့နိုင်ကိုအိမ်ကနေတင်ဆက်ထားပါရယ်
ကချင်ပြည်နယ်မှာရှိတဲ့မြကြီးနားဝိုင်းမော်ပမော်မန်စီမြို့နယ်တွေမှာရှိတဲ့စစ်ဘေးရှောင်စခန်းတွေကလူဦးရေ3000အိမ်တော်စု50ခန့်ကို2020ခုနှစ်နှစ်စံပိုင်းမှာနေရပြန်နိုင်အောင်စီစဉ်လှုပ်ဆောင်သွားမယ်လို့ကချင်ဒေသစစ်ဘေးရှောင်ပြည်သူ့ကူညီဆောင်ရှောင်ရေးကော်မတီ KHCC တွင်းမှုနှင့်ဆရာခါလီကပြောပါတယ်
မချလာလာမှာတော့အကုန်လုံးစနိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်ကျွန်တော်တို့ကသူတို့ကိုသူတို့တကယ်ပြန်ချင်တယ်လို့ကျွန်တော်တို့ကဒါကော့မွန်ဆွာနဲ့နေရပြန်ရဖြစ်အောင်ကျွန်တော်တို့ကစီစဉ်တဲ့သဘောပါပဲတော့အင်ချင်900ကိုပဲအဓိကဆိုကျွန်တော်တို့တက်ကက်ထားပါတယ်ခင်ဗျ2020မှာအင်ချင်900ပြန်နိုင်မယ်လို့ပဲကျွန်တော်တို့ခန့်မှန်းထားခြင်းဖြစ်ပါတယ်ခင်ဗ
ျကချင်ပြည်နယ်အတွင်းရှိမြကြီးနားမြို့အာကျဲကျေးရွာအုပ်စုရှိစစ်ဆောင်တွေဝိုင်းမော်မြို့နယ်မှာရှိတဲ့သံလောကြီးကျေးရွာနဲ့ရွှေညောင်ပင်စစ်ဆောင်စခန်းကြီးစစ်ဆောင်တွေပမော်မြို့နယ်ကြောက်စခန်းနီးမှာရှိတဲ့စစ်ဆောင်တွေနဲ့မန်စီမြို့နယ်မိုင်းခေါင်စစ်ဆောင်စခန်းတို့ကနေနေရပြန်လို့တဲ့စစ်ဘေးရှောင်တွေအတွက်စီစဉ်လှုပ်ဆောင်ပေးထားမယ်လို့ KHCC ကပြောပါတယ်အစိုးရဘက်ကလည်း2019ဩဂုတ်လကစတင်ပြီးတော့ကြေးရရောက်ွယ်အုပ်ချုပ်ရေးမှုတွေကနေတစဉ်နေရပြန်လို့တဲ့စစ်ဆောင်တွေရဲ့စည်ရင်းတွေကိုကောက်ယူခဲ့တယ်လို့စစ်ဆောင်တွေကပြောပါတယ်စစ်ဆောင်များစုကတော့နေရပြန်လို့ရင်လုံခြုံရေးရကောင်းစွာအာမခံပေးနိုင်တဲ့အဖွဲ့အစည်းတစုံစရာမရှိမှကိုစိုးရိမ်နေကြပါတယ်။နတ်ဆိုင်ရန်ကြေးရွာကနေလိုင်စာနေရှိကြေးရန်စစ်ဆောင်စခန်းမှာစစ်ဘေးရှောင်နေတဲ့တော်လူပူကတော့
အခုကဒုက္ခတွေတွေကအခုရှိနေရှိပြီလေနော်ဒီကာလန်တလျှောက်လုံးစုံတော့ဟိုကားရရန်အပတိကယွာတွေကအကုန်လုံးပြစ်ထားပြီနော်အကုန်လုံးကအဲယွာတွေပြစ်ထားတဲ့အချိန်နဲ့သူတို့ကအခုမြေလွမြေရိုင်းဆိုပြီးတင်းချင်တာလာနေဆိုရင်လေကျမတို့ကစစ်တပ်နေတော့ဘယ်လိုလာနေမလဲကွာလုံချုံရေးမရှိဘူးခိုင်မြဲတဲ့အငင်းချမ်းရေးလည်းမရဘူးနော်သူတို့ဆွင်းနေတယ်လေအမြဲတမ်းကိုရန်ရှာတယ်လို့ပဲသူတို့ကဖြစ်နေတာ
စစ်ဆောင်တွေနေရပြန်လို့ရင်လိုအပ်တဲ့အခြေခံစောင့်အုံတွေအသက်မွေးဝန်းကျောင်းလုပ်ငန်းတွေကို GHCC အနေနဲ့ကူညီလှုပ်ဆောင်ပေးတော့မှာဖြစ်ပြီးကျန်းမာရေးပညာရေးအစရှိတဲ့ တခြားလိုအပ်ချက်တွေကိုပြည်နယ်စုရနဲ့ပူးပေါင်းညှိနှိုင်းဆောင်ရွက်သွားမှာဖြစ်တယ်လို့နေရပြန်လို့မရသေးတဲ့စစ်ဆောင်တွေကိုလည်းဆက်လက်ကူညီသွားနိုင်ဖို့လှုံ့ဆော်နေတယ်လို့ဆရာခါလီကပြောပါတယ်။ကချင်ပြည်နယ်ရှိစစ်ဆောင်များစုဟာပြီးခဲ့တဲ့2013ခုနှစ်ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာတပ်မတော်တို့ကြားတကြောပြန်ပြန်လည်ဖြစ်ပွားလာတဲ့တိုက်ပွဲတွေကြောင့်နေရစွန့်ခွာစစ်ဘေးလွတ်ရာတိမ်းရှောင်နေကြရတာလည်းဖြစ်ပါတယ်ခင်ဗျာ။
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင
်။ရခိုင်ပြည်နယ်ကြောက်တော်မြို့မှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုအတွင်မျိုးသမီးနှုတ်ဒဏ်ရာရရှိခဲ့ပြီးလူနေအိမ်နဲ့အစိုးရရုံးအဆောက်အဦချို့ပျက်စီးခဲ့ပါတယ်။ရှမ်းပြည်နယ်နမ်းမတူလာရှိုးကားလမ်းမှာ TNLA နဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားမှုကြောင့်အရတားရင်မောင်းတူတေဆုံးခဲ့ရပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တရင်သတင်းတော်တွေစူးစီးတင်ဆက်ထားတဲ့တရင်သတင်းလွှာကိုနားဆင်ကြရပါ။အခုတောက်ချာနေမနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့နိုင်အစီအစဉ်အစအဆုံးကိုမနေ့ရှင်းနိုင်ကနေ 980 line to meter 20 kHz 15.13 ည line to meter 25 kHz 11.13 ည line to meter 32 kHz 9.35တို့ကနေပြန်လည်နားဆင်နိုင်ပါတယ်။ဒါ့အပြင် view ကထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနိုင်ငံသတင်းတွေကို view ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.viewnews.com မှာပြန်ပြီးနားဆင်နိုင်သလိုဗီဝက်ဘ်ဆိုက်ပေါ်မှာ Zoji Sada, Unicode Sada နှစ်မျိုးစလုံးနဲ့ပါဖတ်ရှုနိုင်ပါတယ်ခင်ဗျာ။ Guru ဒီကနေ့ပြနေဖက်နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးပါမယ်ခင်ဗျာ
။အမေရိကန်တပ်ဖွဲ့တွေကိုအနာဂတ်မှာတိုက်ခိုက်လာမှာကိုကြိုတင်ဟန်တာတဲ့အနေနဲ့အမေရိကန်တို့ဘက်ကလက်အုပ်မှုရယူပြီးတိုက်ခိုက်သွားဖို့ပြင်ဆင်ထားကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါကကြာတာပရိနေမှာပြောပါတယ်။ရှေ့လေပိုင်းမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေကိုအီရန်နဲ့အီရန်ကကျောရောနောက်ခံပေးထားတဲ့လက်နက်ကိုင်အဖွဲ့တွေကတိုက်ခိုက်မဲ့အရေးလက္ခဏာတွေတွေ့နေရတယ်လို့လည်းဝန်ကြီးအက်စပါကပြောပါတယ်။အခုကျွန်တော်တို့အတန်းလွတ်နေတဲ့အချိန်မှာပဲအီရန်နိုင်ငံဘက်ဂဒတ်မြို့ကနိုင်ငံတကာလေဆိပ်ကိုဒုံးကျည်သုံးခုနဲ့ပစ်ခတ်ခံရတဲ့အကြောင်းသတင်းတွေလည်းထွက်ပေါ်လာနေပါတယ်။ကုလသမဂ္ဂကကျော်ရော့နောက်ခံပြုထားတဲ့နိုင်ငံတကာတပ်ဖွဲ့တွေကိုစစ်ကူပေးပြီးတူရကီတပ်တွေကိုလစ်ဗျားနိုင်ငံမြို့တော်ထရီပိုလီကိုဆစ်လွရေးတူရကီလွတ်တော်ကခွင့်ပြုပေးလိုက်ပါတယ်။ဒီလိုစစ်ကူစီးအကူအညီပေးရေးဥပဒေကြောင့်တော့ဂျာတာပရီနေကတူရကီလွတ်တော်မှာမဲခွဲဆုံးဖြတ်ပေးခဲ့ကြတာဖြစ်ပါတယ်။ဇန်နဝါရီလ4ရက်နေ့မှာကြာရောက်တဲ့မြန်မာလွတ်လပ်ရေးနေ့အတွက်အမေရိကန်ပြည်ထောင်စုကိုစားနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကဇန်နဝါရီ2ရက်နေ့မှာတော်တော်လာပြေးပို့လိုက်ပါတယ်ဇန်နဝါရီလရက်နေ့မှာကြောက်တဲ့မြန်မာလွတ်လပ်ရေးနေ့အတွက်မြန်မာပြည်သူတွေထံဆုမွန်ကောင်းပို့သလိုက်ပါကြောင်းတော်တော်လာမှာရေးသားထားပါတယ်လွန်ခဲ့တဲ့ဆယ်စုနှစ်များစွာကတည်းကလှုပ်ဆောင်ခဲ့တဲ့အတိုင်းအမေရိကန်မြန်မာနိုင်ငံမှာလက်ရှိဆောင်ရွက်နေတဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးအမျိုးသားညီညွတ်ရေးရေးနဲ့စီးပွားရေးပြန်လည်ပြည်ပြင်ပြောင်းလဲရေးတို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်ကူညီပြီးပံပိုးပေးသွားမှာဖြစ်တဲ့အကြောင်းလဲတော်တော်လာမှာဖော်ပြထားပါတယ်လာမယ့်နှစ်သစ်မှာမြန်မာနိုင်ငံသူနိုင်ငံသားအားလုံးငြိမ်းချမ်းသာရွာပြောင်းနိုင်ကြပါစေလို့လည်းအဆုံးသတ်မှာဝန်ကြီးပွန်ပေယိုကဆုတောင်းမေတ္တာပို့သထားပါတယ်။လာမယ့်ဇန်နဝါရီ4ရက်နေ့ဟာမြန်မာနိုင်ငံရဲ့82နှစ်မြောက်လွတ်လပ်ရေးနေ့ဖြစ်ပါတယ်ခင်ဗျာ။တရုတ်နိုင်ငံမှာဒီမိုကရေစီရေးအတွက်တက်ဆစ်စိတ်စုဝေးပွဲတွေမှာပါဝင်ခဲ့သူရှင်းနေတဲ့တက်ကြွလှုပ်ရှားသူဒါဇင်ကျော်ဟာ2019ခုနှစ်နှစ်ကုန်ပိုင်းရက်တွေမှာဖမ်းဆီးခံရတာဒါမှမဟုတ်ပျောက်ဆုံးနေကြတာဖြစ်နေတယ်လို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်။2012ခုနှစ်ကသမရရှိကြီးပင်အာနာယူခဲ့တဲ့နောက်ပိုင်းတရုတ်အစိုးရကနိုင်ငံသားလွတ်လပ်ခုကိုအပြင်းထန်ဖိနှိပ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။
တောက်ကြနေမနေ့ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့ဒေသတွင်းနိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ဒါရီစမစ်ဖြစ်ပါတယ်။ကျွန်တော်ကတော့ရဲမထော်ပါ။ဒီကနေ့ညနေပဲ6:00ခွဲကနေ9:00ထုတ်လွှင့်မဲ့အစီအစဉ်တွေကို light to meter 7 kHz 1.63 ည light to meter 19 kHz 1.5563 ည light to meter 25 kHz 1.56တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်။ video နားဆင်တဲ့အတွက်ကျေးဇူးပါ။တော်တာရှင်များလည်းတကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.